Welcome to the Voice of America in Burmese.
မင်္ဂလာပါတော့ရှင်များခင်ဗျာ VOA American Thai ရဲ့2020ခုနှစ် April 10ရက်တောက်ကြနေမနေ့ပတ်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ3240 48တို့ကနေဓာတ်ရိုက်ဖမ်းယူနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။မွန်ပြည်နယ်နဲ့ ARA တိုင်းဘက်မှာတော့ဂျိုရုဆလောင်တွေကိုလိုက်လံဖြုတ်သိမ်းခိုင်းနေပါပြီ။
ညနေရေတက်ခွဲရနေပြီးတော့အချို့ရမှုတွေကတဆင့်ဒါတွေကိုအနှံပြီးသူတို့ကပြန်သိမ်းဆင်းမယ်လို့ကျွန်တော်တို့သိရတယ်။ CSI ကနေပြီးတော့ DVB ရတယ်ဗျာ၊ Missy မရတယ်။ DVB Missy မနေအဲ BOA တို့ VPC တို့အဲ့လို channel မျိုးတွေကြည့်လို့ရတယ်။အဲ့ဒါကြီးကြောင်းဖြစ်မယ
်။ပြည်စုံကတော့နောက်ပိုင်းမှကြားမှာပါ။ဆက်လက်ပြီးတော့စစ်ရေးတင်းမာနေတဲ့ KNU တပ်မ9နေမြေတွေကအခက်တွေ့နေကြတဲ့ဒေသခံတွေအကြောင်းပါဝင်ကမ္ဘာသတင်းမီဒီယာထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းတွေကိုလည်းနားဆင်ရမှာပါ။စီစဉ်နောက်ပိုင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျမရေးကဏ္ဍတိုင်းရင်းသတင်းလွှာစီစဉ်တွေကိုလည်းထုတ်လင့်ပေးမှာပါ။ခုတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လင်းတို့ကပြောပြပေးပါအောင်ခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bubner ဟာမြန်မာနိုင်ငံကိုတောရောက်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ဆက်ပြီးကြိုးစားနေတယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကကျတဲ့ပရီးနေကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် With support from the Security Council Ms. Strachner Bürgener will continue her efforts to visit Myanmar
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ Ms. Strachner Bürgener ကမြန်မာနိုင်ငံထဲတောရောက်နိုင်မှုအတွက်ဆက်ပြီးကြိုးစားနေပါတယ်သူကမြန်မာစစ်တပ်ကနိုင်ငံတွင်ဝင်ရောက်ခွင့်ရောသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်အဖမ်းဆီးခံရတဲ့ခေါင်းဆောင်တွေနဲ့ပါတွေ့ခွင့်ပြုမယ်လို့သူကမျှော်လင့်ထားကြောင်းပြောသွားတာပါ။ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးငြိမ်းချမ်းတည်ငြိမ်စေဖို့အတွက်မြန်မာစစ်တပ်နဲ့ပြန်ဆွေးနွေးဖို့အသင့်ပြန်ထားတယ်လို့မြန်မာနိုင်ငံကိုအချိန်မီသူတွားရောက်ဖို့အတွက်အသင့်ဖြစ်နေတယ်လို့လည်းပြောပါတယ်။ Miss Bugner ဟာဒီသတင်းပတ်ထဲမှာအာရှဒေသကိုခီးတွားရောက်မှာဖြစ်ကြောင်းလည်းပြောပါတယ်။သူခီးစင်မှာပရမဆုံးထိုင်းနိုင်ငံကိုတောရောက်တဲ့အခါဘန်ကောက်မှာထိုင်းအာဏာပိုင်တွေဒေသဆိုင်ရာကုလသမဂ္ဂအရာရှိတွေနဲ့ဘန်ကောက်မှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်ယုံတွေကတန်အမတ်တွေနဲ့တွေ့ဆုံမှုရှိကြောင်းလည်းပြောပါတယ်။ဒါအပြင်မြန်မာနိုင်ငံငြိမ်းချမ်းမှုနဲ့တည်ငြိမ်မှုပြန်ပြီးရစေဖို့အတွက်ဒေသရင်းနိုင်ငံတွေရဲ့အခမ်းအခန္ဓာအရေးပါတယ်လို့အင်းကြီးချင်းနိုင်ငံတွေညီညီညွတ်ညွတ်နဲ့စူးစမ်းဖြေရှင်းဖို့လိုအပ်နေကြောင်း Miss Bugner ကထပ်တလဲလဲထောက်ပြပြောဆိုနေတယ်လို့သူအနေနဲ့ဆက်ပြီးပံ့ပိုးပေးနေမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းပြည်နယ်နဲ့အရှေ့တောင်ပိုင်းကကျင်းပြည်နယ်နဲ့ပဲခူးတိုင်းတွေမှာမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်အကြီးအကျယ်ထိုးစစ်ဆင်နေမှုတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့အိုးအိမ်ဆန့်ခွာထွက်ပြေးနေရကြောင်းနဲ့အဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေတိုးလာတဲ့အတွက်လူသားချင်းစာနာမှုဆန္ဒထိခိုက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့တိုင်းဒေသအဖွဲ့အစည်းတွေရဲ့အမြင်ကိုသိရဖို့အတွက်ဗြိတိန်နိုင်ငံကချီးမှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အသီးသန့်ဆွေးနွေးပွဲကို April 9ရက်တောက်ချာနေ့မှာကျင်းပမှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂယုံကစက်တဘရီနေ့မှာသတင်းထုတ်ပြန်ပါတယ်။ဒီဆွေးနွေးပွဲကို Estonia, ပြင်သစ် Ireland, Norway နဲ့ American နိုင်ငံတွေကကုလသမဂ္ဂကိုယ်စားလှယ်တက်ရောက်ကြမှာဖြစ်ပြီးပါဝင်ဆွေးနွေးမဲ့သူတွေကတော့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ဆိုင်းဆမ်ခန်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒေါ်ဇင်မအောင် ICC နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့က Richard Hosen နဲ့ကုလသမဂ္ဂမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ဖြစ်ပါတယ်။မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေတိုးလာနေတာနဲ့အတူအခြေအနေတွေဆိုးဝါးလာနေပြီးဒေသတွင်းတည်ငြိမ်မှုကိုရောနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးထွားလာနေချိန်မှာအခုလိုဆင်းရဲပွဲကျင်းပဖို့လှုပ်လာတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းတက်ရောက်မဲ့ဒီဆင်းရဲပွဲမှာမြန်မာနိုင်ငံတွင်းကတိုင်းရင်းသားတွေနဲ့ပဋိပက္ခဖြစ်ပွားမှုတွေပေါ်မှာ February 1ရက်စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ရဲခတ်မှုတွေကိုဆိုင်းဆန်ခန်းကဆင်းရဲတင်ပြမှာဖြစ်တယ်လို့ Federal Democracy ဗဒင်းရင်ထုတ်ပြန်ခဲ့တဲ့ CRPH ရဲ့80လှုပ်ဆောင်မှုတွေကိုဒေါ်စင်မအောင်ကဆင်းရဲမှာဖြစ်ပါတယ်။ဒါအပြင်အာဏာသိမ်းခဲ့တဲ့မြန်မာစစ်တပ်ရဲ့လှုပ်ဆောင်မှုတွေကလည်း ဒေသရင်းမှာသာမကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုပါထိပါစေမယ့် NDA တွေနဲ့ပတ်သက်ပြီး ICG ကဆွေးနွေးသွားဖို့ရှိပါတယ်။တောက်ကြနေ့မြန်မာစံတော်ချိန်ည၈နာရီခွဲနယူးယောက်စံတော်ချိန်မနေ့၁၀နာရီမှာကုလသမဂ္ဂရုံးကနေဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတဲ့ဒီဆွေးနွေးပွဲအပြီးမှာတော့ဗြိတိန်သံမတ်ကြီးဘာဘရာဝုဒ်ဘတ်ကသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။မြန်မာကြောင်မြတ်ရတနာလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကစစ်တပ်ရင်းနေမှာတန်ခတ်အရေးယူလိုက်ပါတယ်။ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးသွားဖို့အတွက်မြန်မာစစ်အစိုးရကငြင်းဆန်နေတာနဲ့ဆန္ဒပြသူတွေတမကဒီကရက်ချီနေသူတွေကိုပါအသက်သေးဆုံးတဲ့အထိတိုက်ခိုက်နေတာတွေအတွက်အခုလိုအရေးယူလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာကြောင်မြတ်ရတနာလုပ်ငန်းရဲ့အစီအစဉ်နဲ့နေပြည်တော်မှာကျင်းပနေတဲ့ကြောင်မြတ်ပြပွဲမှာစစ်ကောင်ဆောင်တွေပါဝင်နေတဲ့အတွက်အခုလိုအရေးယူလိုက်တာဖြစ်ကြောင်းလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အကြမ်းဖက်လုပ်ရက်တွေကိုရက်တဲ့အထိဥပဒေနဲ့ထိန်းသိမ်းထားသူအလုံးပြန်လွတ်တဲ့အထိစစ်အုပ်ချုပ်ရေးနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာကိုရုတ်သိမ်းတဲ့အထိဆက်သွယ်ရေးတွေကန့်သတ်ထားတာကိုရုတ်သိမ်းတဲ့အထိမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်တဲ့အထိစစ်အစိုးရကိုအမေရိကန်ကဖိအားဆက်ပြီးပေးသွားမယ်ဆိုတာကိုအခုချက်မှတ်တဲ့ပြစ်မှတ်ထားအရေးယူမှုကနေရှင်းရှင်းလင်းလင်းပြောပြလိုက်တာဖြစ်ကြောင်းလဲဝန်ကြီးဘလင်ကန်ကပြောပါတယ်။ငြင်းချင်းစွာဆန္ဒပြသူတွေနဲ့တခြားလူတွေကိုမြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်လုပ်ရကျူးလွန်နေတာတွေရပ်သွားဖို့ဒီမိုကရေစီပြန်လဲတည်ဆောက်ရေးထောက်ခံအားပေးဖို့နဲ့ဆရာနာသိမ့်မှုနဲ့နောက်ဆက်တွဲဖြစ်လာတဲ့အကြမ်းဖက်လုပ်ရတွေအတွက်တော်ဝင်ခံယူမှုရှိစေဖို့ဒေတာရင်းနဲ့ကမ္ဘာတဝန်းကအမေရိကန်ရဲ့မဟာမိတ်တွေလက်တွဲဖက်တွေနဲ့အနီးကပ်ညှိနှိုင်းပြီးအခိုင်အမာဆက်လက်ရပ်တည်သွားမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြစ်စိမသတင်းဌာနရဲ့ဝန်ထမ်းဟောင်းနှုတ်ကိုမြန်မာအာဏာပိုင်တွေကဖမ်းဆီးသွားကြောင်းသတင်းဌာနတာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖက်ဒရီတရဲ့အာဏာသိမ်းပြီးနောက်ပိုင်းကလေးကမြစ်စိမသတင်းဌာနကနေတရားဝင်နှုတ်ထွက်ထားသူတွေဖြစ်ကြတဲ့ဒေါ်တင်းတင်းအောင်နဲ့ကိုဂျမ်းစ်ဘူတောင်းတို့ကိုဖမ်းဆီးသွားတဲ့ပုံမှာအလွန်ဆုံးရင်ကြောင့်လဲစစ်တပ်ရင်းနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါမြစီမသတင်းဌာနပူးတွဲတည်ထောင်သူလည်းဖြစ်တဲ့ဒေါ်တင်းတင်းအောင်ဟာကျမ်းမာရေးကြောင့်နှုတ်ထွက်ထားသူဖြစ်ပြီးအဖမ်းဆီးခံရသူနှစ်ဦးစလုံးရဲ့အသက်အန္တရာယ်ကိုစိုးရင်ကြောင့်လဲပြန်ပြီးလွတ်ပေးဖို့လဲတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်လှုပ်ရှားသူတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေဖမ်းဆီးမှုတွေဇက်တိုက်ဆူဆူလို့လှုပ်လာရမှာတက်ကြွလှုပ်ရှားသူတွေဒါမှကသတင်းမီဒီယာသမားတွေအမှုပညာရှင်တွေအပါအဝင်နေပယ်အသီးသီးကလူပေါင်းရာနဲ့ချီပြီးဖမ်းဆီးခံထားရတာဖြစ်ပါတယ်။မြစ်စိမသတင်းဌာနကအက်ဒီတာဦးတန်းထိုက်အောင်ဟာလည်းနေပြည်တော်မှာမတ်လ19ရက်သတင်းယူနေစဉ်အဖမ်းခံခဲ့ရတယ်လို့သတင်းရယူနေချိန်မှာအဖမ်းခံခဲ့ရတဲ့သတင်းတောက်တွေထဲမှာ7 day သတင်းဌာနကဦးအောင်ရဲကိုစည်းကွက်သတင်းဌာနကဦးဟိန်ပြေစောနဲ့အလွတ်တန်းသတင်းတောက်ဦးပညာဦးတို့ပြန်လေပြည်တော်ကအလွတ်တန်းသတင်းတောက်ဦးအောင်ကိုကိုလက်တို့ပါဝင်ပါတယ်။သတင်းယူနေစဉ်အဖမ်းခံရသူတွေရှိတယ်လို့ကမ္ဘောဇာတိုင်းသတင်းဌာန DVB သတင်းဌာနတွေကနေသတင်းတောက်တွေလို့တချို့သတင်းတောက်တွေကိုစစ်တပ်နဲ့ရဲတွေကညအချိန်မတော်နေရင်တွေမှာစီးနှင်းဝင်ရောက်ဖမ်းဆီးတာကိုခံနေကြရတာပါ။ဟိ
ုလွတ်လပ်စွာဒီတော့ခွင့်တည်တည်ပိုင်ခွင့်လို့ဘာလို့တည်လွတ်လပ်ခွင့်လို့ဘာတစ်ခုမှမရှိတော့ဘူးဆိုတော့သဘောပဲလေလူတိုင်းကိုပေါ့လူတိုင်းကိုဆိုတာကဆန္ဒပြတဲ့လူကိုလည်းငါကကြီးနဲ့သူကဆွဲတာပဲ CDM လုပ်တဲ့လူကိုလည်းငါကကြီးနဲ့သူကဆွဲတာပဲအလူငွေတွေပါတဲ့အခံပေးတယ်လူတွေကိုလိုက်ကူညီတယ်အဲဒီလူတွေကိုလည်းငါကကြီးနဲ့ဆွဲတာပဲအခု journalist တွေကိုလည်းဆွဲနေတဲ့ခါကျတော့ဒါကသူကဟိုလွတ်လပ်မှုတွေပါတွေကိုလုံးဝဟိုကလုံးလိုက်တာပဲပေါ့နော်ဆွဲတဲ့ဆွဲရင်လည်းပုံမှန်လည်းဆွဲတယ်အဓိကကတော့ကျွန်တော်တို့လိုတာမန်ပြည်သူတွေထားလိုက်တော့ဟိုနိုင်ငံတော်တမရတို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ဝန်ကြီးတွေကိုတော့မှအဲ့ဒီမဟုတ်မမှန်တဲ့ဆွဆွဲချက်တွေနဲ့ဟိုတရားစွဲနေသေးတာပဲတိုင်းပြည်မှာလူတိုင်းကိုလုံနေတာပဲဟိုဥပဒေဆိုတဲ့ဥစ္စာကသူတို့ကပါဇက်ကပြောပြီးတော့မှဘယ်မှမလိုက်နာတာမဟုတ်ဘူးလေသူတို့ကိုယ်တိုင်လည်းမလိုက်နာဘူးသူတစ်ပါးကိုအဲ့လိုမျိုးဟိုဆွဆွဲရုံးတင်တဲ့ခါမှလည်းလိုက်နာတယ်ဆိုတာကိုမတွေ့ရဘူ
းသတင်းစာဆရာဦးစီသူအောင်မြင့်ပါဦးစီသူအောင်မြင့်ပါဝင်တရင်တောက်တွေကိုပုံမှန်905ကကြီးနဲ့ဖမ်းဆီးအရေးယူနေတယ်လို့ပြည်မျိုးကအလွတ်တန်းတရင်တောက်ဦးတက်နိုင်ဝင်အပါဝင်တချို့တရင်တောက်တွေကတော့အဖမ်းဆီးခံနေရပြီးဘယ်မှာထိမ့်သိမ်းထားတယ်ဆိုတာကူတီမသိရသေးပါဘူးစစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်နေ့နောက်ပိုင်းတရင်တောက်အယောက်60တဲ့မနေ့အဖမ်းဆီးခံခဲ့ရပြီးအဲ့ဒီတက်ကအယောက်30တဲ့မနေ့ကတော့တမရော့ကိုအချီညိုပြက်စင်မှုပုံမှန်905ကကြီးနဲ့တရားဆွဲဆိုခံထားရပါတယ်ရဇသက်ကြီးပုံမှန်905ကကြီးစူပူလှုံ့ဆော်မှုဟာ ပြစ်မှုထင်ရှားကြောင်းစီရင်ခံရရင်ထောင်ဒဏ်နှစ်နှစ်အထိပြစ်ဒဏ်ကျခံရပွဲရှိပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13ဘိုင်းဒိုမီတာ52 kHz 5859နဲ့ဘိုင်းလမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်ပြည်သူ့မှာတနက်ကင်ဆောင်ဝင်ထင်းချုပ်ရေးစီစဉ်တွေကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတအာနန်နဲ့ကြာစာပေးနေမှာပဲပြဋ္ဌာန်းလိုက်ပါတယ်
။ Gun violence in this country is an epidemic. Let me say it again. Gun violence in this country is an epidemic.And it's an international embarrassment.
ဒီနိုင်ငံမှာတနက်နေ့အကျန်းဖက်နေတာယောဂါဆူကြီးတခုပါထပ်ပြောပြစီဒီနိုင်ငံမှာတနက်နေ့အကျန်းဖက်နေတာကယောဂါဆူကြီးတခုပါနိုင်ငံတကာအလဲမှာရှစ်ဆရာလဲကောင်းပါတယ်လို့တနက်ကန်ဆောင်ဝင်ထင်းချိုရေးအတွက်အိမ်ပြည်တော်မှာမင်းငွန်းပြောရမှာသမ္မတပိုင်ရင်ပြောဆိုသွားတာပါချေမုံရေးရိုင်ဖယ်ရီကန်ဆောင်ခွင့်တားမြစ်ရေးလွှတ်တော်ကပြက်ကွက်နေတဲ့အပေါ်မှာလဲဖိအားပေးပြောဆိုသွားပါတယ်လူတွေအစုလိုက်ပြုံလိုက်ပြစ်ခတ်ခံရတဲ့အခါလွှတ်တော်အမတ်တွေကဝန်ထမ်းစကားနဲ့ဆူတောင်းပေးတာရှိပေမဲ့တနက်ကန်အကျန်းဖက်လို့ရတွေရောချစီမဲ့တနင်္ဂနွေလုံးအတွက်ဥပဒေသေးတစ်ခုမှချမှတ်နိုင်တာမရှိဘူးလို့လည်းပြောဆိုကြတာပါ။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလူ၈ယောက်သေဆုံးတဲ့ပစ်ခတ်မှုကော်လိုရာဒိုပြည်နယ်ဘိုဒါမြို့မှာလူ၁၀ယောက်သေဆုံးတဲ့ပစ်ခတ်မှုတွေဇက်တက်ကြုံရပြီးတဲ့နောက်သမ္မတဘိုင်ဒန်ရဲ့တနက်ကန်ဆောင်ွက်ထင်းချုပ်ရေးစီစဉ်ကြေညာခဲ့တာလည်းဖြစ်ပါတယ်။နိုင်ငံအနှံ့ဟိုလီရီကျော်ဖြစ်ခဲ့တဲ့ဒီဆူလိုက်ပြုံးလိုက်ပစ်ခတ်မှုနှစ်ခုကြားတရင်းတစ်ပတ်လောက်အချိန်အတွင်းလူသေမများတဲ့တခြားပစ်ခတ်မှုပေါင်း850လောက်ဖြစ်ပွားခဲ့ပြီးလူပေါင်း250သေဆုံး900လောက်ဒဏ်ရာရခဲ့ကြောင်းလည်းသမ္မတကပြောပါရယ်လက်နက်ကင်အကြမ်းဖက်မှုတွေဟာအမေရိကန်ပြည်သူတွေအတွက်ပါတီဆွဲနိုင်ငံရေးကိစ္စတစ်ခုမဟုတ်လို့ဒီကိစ္စကိုဖြေရှင်းဖို့ဘသူနဲ့မဆိုလက်တွဲကြိုးပမ်းလိုကြောင်းလည်းသမ္မတဘိုင်ဒန်ကမိန့်ခွန်းမှာထည့်သွင်းပြောဆိုတော့ပါရယ်ကိုဗစ်ကရောဂါကြောင့်ကမ္ဘာတဝန်သေဆုံးမှုတွေနဲ့ကူးစက်မှုအသစ်တွေကြာသာပြင်းတွေကစံချိန်တင်လောက်အောင်များပြားခဲ့တယ်လို့ယောဂါကူးစက်မှုတွေထိန်းချုပ်နိုင်ခဲ့တဲ့နိုင်ငံတချို့မှာပါကူးစက်မှုတွေပြန်တိုးလာနေပါတယ်။အမေရိကန်နဲ့ပေရူးနိုင်ငံတွေပြီးရင်တတိယအများဆုံးဖြစ်ဘရာဇီးလ်နိုင်ငံမှာ24နာရီအတွင်းသေဆုံးသူ4000ကျော်ခဲ့တာပါ။အိန္ဒိယနိုင်ငံမှာတော့24နာရီအတွင်းကူးစက်သူ32,000နီးပါးရှိခဲ့ပြီးအီရန်နိုင်ငံမှာလည်း3ရက်ဆက်တိုက်ကူးစက်မှုတွေစံချိန်တင်တိုးလာရမှာ22,600နီးပါးရှိခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့ကာကွယ်ဆေးထိုးဝင်ရှိသူတွေစေထိုးကြဖို့လဲတွတ်တလမှုကွန်ရက်ကနေတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်တော်စုမှာတော့အရွယ်ရောက်သူလူဦးရေရဲ့20ရာခိုင်နှုန်းနီးပါးကာကွယ်ဆေးထိုးထားပြီးနယူးမက္ကဆီကိုပြည်နယ်ကတော့25ရာခိုင်နှုန်းထိုးပြီးတဲ့ပထမဆုံးပြည်နယ်တစ်ခုလည်းဖြစ်လာပါတယ်။ဒီကြောပြန်ယောဂကူးစက်မှုတွေအပြင်းထန်ခံနေရတဲ့အိန္ဒိယနိုင်ငံမှာတော့လူရည်တန်း1400မှာ17တန်းသာအပြည့်အဝကာကွယ်ဆေးထိုးထားပါတယ်။ဘာဇင်းနိုင်ငံမှာလည်းလူရည်တန်း210ရဲ့300ခန့်လုံးနှီးပါးကိုသာကာကွယ်ဆေးနှစ်ချိန်အပြည့်ထိုးထားတာပါ။ဒေါက်ကိုရီးယားနိုင်ငံမှာလည်းဇန်နဝါရီလ9ရက်နေ့ကစလို့အများဆုံးအဖြစ်ကူးစက်သူ900ကျော်တွေ့ရှိခဲ့တာကြောင့်လူချင်းချင်းထိတွေ့ဆက်ဆံမှုတွေကိုကန့်သတ်ဖို့လဲကျန်းမာရေးပညာရှင်တွေပြင်ဆင်နေပါတယ်။ကာယောကကြောင့်သေဆုံးသူ95ယောက်သာရှိခဲ့တဲ့ထိုင်းနိုင်ငံမှာတော့ဗြိတိန်နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကိုဗစ်ရောဂါပိုးအမျိုးအစားကိုပြည်တွင်းမှာပထမဆုံးတွေ့ရှိခဲ့တဲ့အကြောင်းအတည်ပြုထားပါတယ်။ AstraZeneca ကိုဗစ်ရောဂါကာကွယ်ဆေးထိုးတဲ့သူတွေမှာသေနိုင်လောက်အောင်တွေးခဲ့တာမျိုးရှက်ရှက်ပါပါကျုံ့တတ်တယ်လို့ဥရောပသမဂ္ဂ EU ရဲ့ဆေးဝါးထုတ်လွှင့်မှုကြီးကြပ်ရေးအဖွဲ့ကကြေညာလိုက်ပြီးတဲ့နောက်နိုင်ငံတော်များမှာဒီဆေးနဲ့ပတ်သက်လို့လမ်းညွှန်ချက်တွေထုတ်ပြန်လိုက်ကြပါတယ်။ Britain ဆွေရင်ကုမ္ပဏီနဲ့ Oxford တက္ကသိုလ်ကသိပ္ပံပညာရှင်တွေပူးတွဲသုတေသနလုပ်ခဲ့ကြတဲ့ဗြိတိန်နိုင်ငံမှာတော့အသက်30ရောက်လူငယ်တွေကိုကာကွယ်ဆေးထိုးရမှာတခြားဆေးအမျိုးအစားကိုအသုံးပြုဖို့ညွှန်ကြားထားပါတယ်။နှစ်ကြိမ်ထိုးရတဲ့ AstraZeneca ဆေးဟာစိတ်ချရမှုရှိမရှိဗြိတိန်ဆေးဝါးထုတ်လုပ်မှုကြီးကြပ်သူတွေပြန်လည်သုံးသပ်နေချိန်မှာကလေးတွေလူငယ်တွေနဲ့ဆက်သက်မှုတွေကိုလည်းသုတေသီယာယီရဆိုင်ထားပါတယ်။ Spain နဲ့ Philippines နိုင်ငံတွေမှာအသက်60အထက်လူကြီးတွေကိုဒီဆေးမျိုးအစားထိုးမပေးဖို့တားမြစ်ထားတယ်လို့ Reuters သတင်းကဖော်ပြသလိုအီတလီနိုင်ငံမှာလည်းအလားတူကန့်သက်ထားကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြပါရယ်။ဥရောပစီးပွားဆိုင်ရာအေဂျင်စီကတော့ကာကွယ်ဆေးထိုးပြီးတဲ့နောက်သွေးခဲတတ်တာကိုဘေးထွက်ဆိုးကျိုးတစ်ခုဖြစ်သတ်မှတ်ဖို့ပြောဆိုထားပေမဲ့ဆိုးကျိုးထက်ကာကွယ်ဆေးရဲ့အကျိုးရလဒ်ကပိုများတဲ့အကြောင်းလဲဘရူနီကပဲပြောဆိုထားပါရယ်။မိုင်းတုံးပြမှုတာစီရဲ့နိုင်ငံတကာသဘောတူညီချက်ကိုလက်မှတ်မထိုးရသေးတဲ့နိုင်ငံတွေအားလုံးလက်မှတ်ရေးထိုးလိုက်နာကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းလိုက်ပါရယ်။
More than 160 states are party to the Anti-Personal Mine Ban Convention. I call on those that have not yet acceded to the convention to do so without delay.
မိုင်းသုံးပြမှုတားဆီးရေးနိုင်ငံကသဘောတူညီချက်ကိုနိုင်ငံပေါင်း160ကျော်လက်မှတ်ရေးထိုးထားပြီးကျန်ရှိနေတဲ့နိုင်ငံတွေအားလုံးအနေနဲ့လည်းအချိန်မဆိုင်ပဲအမြန်ဆုံးလက်မှတ်ထိုးလိုက်နာကြဖို့တိုက်တွန်းပါတယ်လို့ကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြော်တာပြင်းနဲ့လွန်ညွန်ရေးကောင်စီအစည်းအဝေးမှာတိုက်တွန်းလိုက်တာပါလူသားမိုင်းထုတ်လုပ်မှုဝယ်ယူစုဆောင်းမှုနဲ့အသုံးပြုမှုတွေကိုတားမြစ်ထားတဲ့နိုင်ငံကသဘောတူညီချက်မှာလက်မှတ်မထိုးရသေးတဲ့နိုင်ငံတွေထဲမှာတော့အမေရိကန်တရုတ်ရုရှားအိန္ဒိယအီရန်အစ္စရေးမြောက်ကိုရီးယားဗီယက်နမ်နဲ့မြန်မာနိုင်ငံတို့လည်းပါဝင်ပါတယ်မိုင်းသုံးပြမှုတားဆီးရေးသဘောတူညီချက်မှာလက်မှတ်ရေးထိုးတဲ့နိုင်ငံတွေအနေနဲ့မိုင်းထုတ်လုပ်မှုတွေကိုရပ်ဆိုင်ပြီးစုဆောင်းထားတဲ့မိုင်းတွေကိုလည်းဖြည့်ဆည်းပြည့်ရမှာဖြစ်တယ်လို့မြေမြုံမိုင်းရှင်းလင်းရေးကိုလည်းစနစ်အတွင်းအပြည့်အစုံဆောင်ရွက်ဖို့တတ်မှတ်ထားပေမဲ့လိုအပ်ရင်တော့အချိန်ထပ်တိုးဝင်ပြုထားပါတယ်မိုင်းသုံးပြမှုတားဆီးရေးအတွက်ကုလသမဂ္ဂလူညွန့်ရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်တာတွေအစီရင်ခံတင်ပြတာတွေလိုအပ်ရင်ဓာတ်ခတ်အရေးယူမှုတွေနဲ့ပုံမအားဆိုင်ဆောင်ရွက်ဖို့လည်းအတွင်းရေးမှုချုပ်ကတိုက်တွန်းခဲ့တာပါကြာသပတေးကဆွေးနွေးပွဲအပြီးမှာတော့လူညွန့်ရေးကောင်စီကမိုင်းသုံးပြမှုအပေါ်အလွန်အမင်းစိုးရိမ်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
တော့ကြာနေထိတိုင်ရောက်နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လူမျိုးတို့ကပြောပြပေးခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နဲ့တမှာပဲဖမ်းယူနားဆင်နိုင်ကြပါတယ်အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်သွားပါမယ်ရန်ကုန်ကသတင်းပေးပို့ချက်တပုတ်နဲ့စတင်ပါတယ်ဆရာနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာသတင်းစစ်ဆေးမှုတွေကိုပိတ်ပင်ကန့်သတ်ဖို့ကြိုးစားတဲ့လုပ်ရက်တွေကိုလှုပ်ဆောင်နေရမှာသတင်းရုပ်သံဗီဒီယိုတွေကိုဖမ်းယူကြည့်နိုင်တဲ့ဂျိုရုဆလောင်းတွေကို ARE တိုင်းနဲ့မွန်ပြည်နယ်တွေကတချို့မျိုးနယ်တွေမှာလိုက်လံဖြုတ်သိမ်းခိုင်းတာတွေလုပ်နေပါတယ်။မတ်စုမြတ်မုံကတင်ပြပေးတာပါပဲ
။မြန်မာနိုင်ငံမှာ VOA မြစည်းမ DVB စတဲ့သတင်းဌာနတွေကထောက်လွှင့်ပြသတဲ့သတင်းတွေကိုဖမ်းယူကြည့်နိုင်တဲ့ PSI ဂျိုရုဆလောင်းတွေကိုစစ်ကောင်စီအာဏာပိုင်တွေကတချို့ဒေသတွေမှာလိုက်လံဖြုတ်သိမ်းနေပါတယ်။ ARE တိုင်းမြောင်းမြမြို့နယ်တွေကရပ်ကွက်တချို့မှာPSI ဂျိုရုဆလောင်းတွေကိုဖြုတ်ပြီးတော့အုပ်ချုပ်ရေးမှုတွေစီကိုအနှံ့နေရတယ်လို့မျိုးကန်တယောက်က VOA ကိုပြောပြပါတယ်
ဒီမနေ့တော့မျိုးပေါ်ရက်ကွက်တချို့နဲ့အဲညဟေမှာရက်ကွက်တို့ပါတော့မှာမျိုးနယ်ရက်ပြက်ခွဲရပဲဟိုဓာရီကိုတင်းဖို့ပြန်တင်းဖို့လောက်တာပေါ့နော်အဲဒီမျိုးနယ်တက်ခွဲကိုသူညွန်ကြားချက်ဝင်တယ်ပေါ့ညွန်ကြားချက်ဝင်တဲ့အတွက်ကိုမျိုးနယ်ရက်တက်ခွဲရနေပြီးတော့အဲအုပ်ချုပ်ရေးမှုတွေကိုသူကတဆင့်ပေါ့နော်အုပ်ချုပ်ရေးမှုတွေကတဆင့်ဓာရီကိုအဲ့အဲ့နံပြီးသူတို့ကပြန်ပိတ်စင်းမယ်လို့ကျွန်တော်တို့သိရတယ်ဗျအဲဒီရက်ွက်တချို့လောက်ပြီဗျဒီကိုချင်ရင်ဖြစ်ဆိုရင်ဟိုမျိုးကရက်ွက်တချို့နဲ့မြားဟိမှာရက်ွက်မျိုးဝင်းကျင်နေပါလေအဲ့မှာတုတ်တာသိနာအုတ်ချုပ်ရမှုစီကိုသွားပို့တာအတားလို့လုပ်တယ်ဗျ CSI ကနေပြီးတော့ DVB ရရဗျမစ်စီမရရ DVB မစ်စီမနေအဲ့ VOA တို့အဲနောက်ပြီးတော့ BBC တို့အဲ့လို channel မျိုးတွေကြည့်လို့ရတယ်အဲ့ဒါတွေကြောင်းဖြစ်မယ်လို့ထင်တာဗောနော်
အေယာဝတီတိုင်းပသိမ်မြို့နယ်ကရက်ကွက်တချို့မှာလည်းတရဝင်းချေညာရာမျိုးမရှိဘဲ PSI ဆလောင်းတတ်ထားတဲ့အိမ်တွေကိုဖြုတ်ခိုင်းနေတယ်လို့မြို့ကတယောက်က VOA မြန်မာပိုင်းကိုပြောပါတယ်
။တရဝင်းတော့မပြောသေးဘူးနော်။ဒီအမတ်ခွန်းနဲ့ဆက်မှာတော့သူပြောမယ်သူကြီးစရာအုပ်ချုပ်မှုနဲ့နင်းတဲ့လူတွေကိုအဲသူတို့ရှိမှမကြခင်ဒါမျိုးဟိုဖြစ်လာတော့မှာပေါ့။ရှိရင်ကြိုးဖြုတ်တာဆိုရဲအဲ့လိုတင်ပေးချက်တွေတော့ရနေတယ်။ဟောရက်ကွက်အုပ်ချုပ်မှုတွေကပြောတာခဏဖို့နေတော့သူတို့နဲ့ရှင်းနေစက်တွေအဲ့တော့သူတို့တီးတဲ့လူတွေအိမ်တွေမှာအဲ့လိုရှိရင်လိုက်ပြီးတော့ဖြုတ်ခိုင်းဆိုတဲ့ဟာမျိုးပေါ့နော်ကြိုပြီးတော့အပြီးပေးထားတာပေါ့ဟိုမင်းတို့ကြိုးဖြုတ်ဖြုတ်မဖြုတ်ရင်တော့သူတို့လာဖြုတ်လိုက်မယ်ဆိုတဲ့စကားမျိုးပေါ့ခင်ဗျာဟုတ
်အလားတူမုံပြည်နယ်ပေါင်မြို့နယ်မှာလည်းအယောင်ဆိုင်တွေမှာဒီ PSI ဆလောင်းတွေကိုလိုက်လံတင်ဆက်နေပြီးတော့ဆက်မယောင်းဖို့တတိပေးနေတယ်လို့ပေါင်မြို့နယ်ကကိုယ်တိုင်တတိပေးခံရတဲ့တရက်စစ်ပစ္စည်းအယောင်ဆိုင်ပိုင်ရှင်က VOA ကိုပြောပါတယ
်ဟာ PSI နဲ့ကဘယ်နှလုံးရှိတယ်တစ်လုံးရှိတဲ့ဟာကိုကလေးယူအောင်ပါနော်ပြီးတော့ဆက်မရောက်မှုပေါ့ဒီဟာတရားဝင်မှုဒါပဲပြောရတာပြီးတော့သူတို့သွားလိုက်တယ်အာကျွန်တော်တို့ပေါင်ရေစခန်းနဲ့ကရာအထုတ်ယူမှုရေးစီပင်းနေပါခဲ့အိမ်ကြီးမှာကျတော့ဟိုကျွန်တော်တို့သူကြီးကျတော့မကြားသေးဘူးပေါ့ဗျာဒါပေမဲ့အတန်တော့ထွက်နေတယ်အိမ်မှာစီးတဲ့ဟာတွေထုတ်သိမ်းပြီးဖို့မကြည့်ဘူးပေါ့ဗျာ
မြန်မာနိုင်ငံကအင်တာနက်မရှိတဲ့နေရာတွေမှာသတင်းတွေကိုသိရဖို့အတွက် DPSI ဆလောင်းတွေကိုတုံးပြီးတော့မြစည်းမ DVB သတင်းလိုင်းတွေကိုဖမ်းယူကြည့်ကြသူတွေများပါတယ်လေဘက်တွေမှာဆိုရင်ပို့ပြီးတော့မှ PSI ဆလောင်းကိုအားကိုးကြည့်ကြတယ်လို့ဆိုင်ရှင်ကပြောပြပါတယ
်။ DVB နဲ့မရှိမှရလာရဲ့ကြာ။ Channel line နဲ့အများကြီးလို့ရတယ်လေ။ Yodia line လို့ Thai line လို့ကျွန်တော်တို့အခု SRTV 4 Channel 7မြန်မာအတန်အကုန်လာပါတယ်။မြောက်ဒီ ီကကျွန်တော်တို့ဟိုလူနေမှုစည်းကမ်းနည်းနည်းနှိမ့်တဲ့အဲ့ဒီနေကြတော့ဘယ်လိုပြောမလဲစကိုင်းနဲ့မတတ်နိုင်တဲ့ကြတော့ဒါတွေကရန်ကုန်လုံးများတော့ကြားဒီမှာကြည့်ရစိန်နိုင်လို့လို့ရှိတယ်ခင်ဗ
ျမွန်ပြည်နယ်ကြိုက်ထုံမြို့နယ်ကြိုင်မြောမြို့နယ်တွေမှာလည်းအခုလိုမျိုး PSI ဂျိုးလူစလောင်းတွေကိုလိုက်ဖြုတ်သိမ်းခိုင်းတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တချို့နေရာတွေမှာဆိုအာဏာပိုင်တွေကမဖြုတ်ခိုင်းနိုင်ပေမဲ့လည်းစိုးရိမ်ကြတဲ့ပြည်သူတွေကကြိုပြီးတော့ဖြုတ်ထားကြတာတွေလည်းရှိပါတယ်။ချောင်းဆောင်မြို့နယ်ကချေးရွာတချို့မှာဆိုရင်စစ်ကောင်စီကလာရောက်ဖြုတ်သိမ်းခိုင်းတာမဟုတ်သေးပေမဲ့ရက်ကွက်နေပြည်သူတွေကစိုးရိမ်တာကြောင့်ဖြုတ်သိမ်းနေကြတာတွေရှိတယ်လို့မြို့ကန်ကပြောပြပါတယ်။ဆရာနာတင်ခဲ့ပြီးတဲ့နောက်မှာအင်တာနက်ဆက်သွယ်မှုတွေကိုဖြတ်တောက်ထားခြင်းပြည်သူတွေအတွက်သတင်းအချက်အလက်တွေရယူဖို့ပို့ပြီးတော့ခက်ခဲလာနေချိန်မှာလွတ်လပ်တဲ့သတင်းဌာနတွေကထုတ်ပြန်တဲ့သတင်းတွေကိုဖမ်းယူကြီးစုနားဆင်နိုင်တဲ့ဂျိုးလူစလောင်းတွေကိုအခုလိုမျိုးဖြုတ်သိမ်းဖို့အတွက်အာဏာပိုင်တွေကဖိအားပေးနေတာဖြစ်ပါရဲ့ရှင်
။မဆမျက်မကပြောပြပေးတော့တာပါ။ဆက်လက်ပြီးတော့ KNU တပ်မ၅ဘက်ကသတင်းတပုတ်ကိုကြားကြမှာပါ။မြန်မာစစ်တပ်နဲ့ KNU အမျိုးသားအစည်းအရုံးတပ်မ၅အဖွဲ့တို့ကြားစစ်ရေးတင်းမာနေတဲ့ဖာပုံမျိုးနယ်ဘက်မှာလမ်းပန်းဆက်သွယ်ရေးတွေအတားအဆီးတွေရှိနေတယ်လို့မြေမြုပ်မိုင်းအန်ဒရယ်ကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။သွာလာရေးခက်ခဲတွေကြောင့်ကုန်စည်နှုန်းတွေလည်းမြင့်တက်နေတဲ့အခြေအနေကို VOA သတင်းတောက်နိုင်ကွင်းအင်ကပြောပြပေးပါမှာ
။အာဏာသိမ်းထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒရင်လက်နက်ကင် GNU တပ်မဟာငါထိန်းချုပ်တဲ့ဖာပေါ်မြို့နယ်မှာစစ်တပ်ဘက်ကစစ်ကူတပ်တွေမပို့နိုင်အောင် GNU တပ်တွေကလမ်းတွေသဒ္ဓါတွေကိုဖျက်ဆီးပိတ်ဆို့ခဲ့တာကြောင့်ခရီးသွားတို့ချို့ထိခိုက်ခဲ့တယ်လို့အရက်ဖက်ပြစ်ခတ်တကမ်းမှုစောက်ကြီးရေးဖွဲ့ဝင်တို့ကပြောပါတယ
်။မိုင်းခွဲတာကျွန်တော်ဒီကမမောင်အဝပြောတယ်လေ။ဝါဒီရောအပေါ်သားတွေကကမမောင်နဲ့ဆိုရင်ခုနမှတော့စစ်တပ်နဲ့လဲတာဒီတော့မြန်မာကနေကစစ်တပ်နဲ့လဲတာကိုအဲ့ဒီဆန်ကဲကကွင်းလို့လာတော့ဆန်ကဲကြီးညမှန်းဖြစ်တယ်။ဒီမင်းကတော့ကာဒီထွက်လာတော့ကာဒီတက်ဖြစ်တယ်။အစအသေးလေးတွေဖြစ်တော့သူကလက်လို့မိုင်းဆိုတော့စိတ်မပြင်းဘူးလေ။ဒါရမရတဲ့တဲ့ပေါ့နော်။
သဒ္ဓါတွေကားလမ်းတွေပျက်စီးစံနဲ့ပတ်တယ်လို့ဖာပုံမြုပ်ခံတို့ကအခုလိုပြောပြပါတယ
်ကျွန်တော်ကြည့်ရတော့ဆိုရင်တော့အခုကမမောင်ဖာပုံကားလမ်းတစ်ချောင်းပေါ်တော့သဒ္ဓါနဲ့ရှင်းကဖြစ်စီဆိုင်ရပါတော့ဖြစ်စီထားတာပေါ့နော်နောက်တော့ဒီကရန်တီအပေါ်ကတော့ဆိုရင်တစ်ပြင်းကြီးကိုဆဲချတာကရှိတယ်အဲ့ဒီတစ်ပြင်းကြီးကိုဆဲချတဲ့သူတို့ဒီစစ်ကောင်စီဆိုတာပေါ့ငါမကြည့်ပါလို့ရအောင်လို့ဆိုင်နိုင်တယ်ထပ်ကိုရတယ်ကျွန်တော်ကတော့နော
်နောက်ဆက်ကစစ်ကောင်စီကဧပြီလကုန်တဲ့ပြစ်ခတ်တိုက်ခိုက်မှုရပ်ထားမယ်လို့ကြေညာထားပေမဲ့လက်နက်ကြီးစင်နဲ့ပြစ်ခတ်တာကြောင့်ဒေသခံပြည်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ
်။မလေးကဆိုရင်တက္ကသိုလ်ကနေရပြင်ကြွားပြီးစမ်းကြည့်ချောင်းနေမှာ။အာမေကရမှာလေးကြံရပါတယ်အဖြေကြတော့မရှိဘူး။
အခုလိုပြစ်ခတ်တွေရှိနေတယ်လို့လမ်းမဆက်တွေရေးပြတ်တော့လာတဲ့အချိန်လေးကြောင့်ဖာပုံမြို့တွင်ဂုံစင်နှုံးတွေမြင့်တက်လာနေတယ်လို့လည်းကရင်ပြည်နယ်စစ်ပြစ်ခတ်တိုက်ခိုက်မှုပူးတွဲစောက်ကြည့်ရေးကော်မတီဝင် GNCF ကနော်မီလာသူကပြောပါတယ်
ခုဖာပုံကမှမောင်းလဲထွက်လို့မရဘူးလမ်းမှာလည်းမိုင်းတွေရှိတယ်ဒီလားဖာပုံမှာလည်းရေးတဲ့အားတက်နေတယ်ဖုန်းတွေတခုကို1500မှစကူလို့မရဘူးစားစားကိုင်းရလဲတော်တော်ဈေးတက်တယ်ဆရာကြီးဟာအေး1000နဲ့1000 2000အခု3000 2000ဖြစ်သွားပြီလမ်းမဆက်တွေလည်းပြတ်တယ်လေ
ဖာပုံမြို့တွင်းမှာပဲပြစ်ခတ်တံတွေနေစဉ်ကြမ်းနေရသလိုနယ်ဖက်ကလာတဲ့စစ်ရှောင်းဥယျာဉ်ရာနဲ့ချီရှိနေတယ်လို့လဲနော်မီလာသူကဆိုပါတယ
်တိုက်ပွဲချင်းနေရနေ့တိုင်းမဆရာကြီးအခုဖြစ်နေတယ်တောင်သုံးလုံးပဲမှာဒီကြောင်ဖွဲ့တယ်ခုဖပေါ်ဖပေါ်အမလေးရွက်ဆရာတော်ဥဝရကြကြောင်းမှာလူပေါင်းဆက်ရရကြောရှိနောက်တော့လဲဒီဖပေါ်ညမရှိကြောင်းမှာလည်းရှိတယ်ဖပေါ်အမ3ရွက် RC ကြောင်းမှာလည်းရှိတယ်စစ်တေးရှောင်ဖွဲ့တယ်လေနေရာလောက်ရှိမယ
်နာဆကစစ်ကောင်စီတပ်ဖွဲ့တွေနဲ့ KNU တပ်တွေကြားမလကုံပိုင်းကစိုက်ပြီးတိုက်ပွဲဖြစ်ပွားနေတာပါအခုဆိုရင် KNU တပ်မှန်ကထိန်းချုပ်နေပြီထဲမှာတမကတပ်မ3 4နဲ့6ထိန်းချုပ်နေပြီတွေမှာပါစစ်တပ်နဲ့တိုက်ပွဲတွေရှိနေပါတယ်ခင်ဗျာ
တို့ရရှိနေအခုကြားနေရတာက VOA American Than ဖြစ်ပါတယ်။ VOA American Than ရဲ့မနက်ပိုင်းအစီအစဉ်တွေကိုမနက်6:00ကနေ9:00အထိ Washington DC ကနေတရားထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတခါတော့ကမ္ဘာသတင်းမီဒီယာတွေမှာပေါ်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်အပြတ်တင်ပြပေးကြပါမယ်။ကျွန်တော်အမျက်သူကပဲပြောပြပေးတာပါတယ်။မြမအရေးအတန်တိတ်တန်ခင်းတမန်ခင်းအဆုံးသက်သွားဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy သတင်းအွန်လိုင်းမှာပေါ်ပြထားတဲ့ Colin Lance ရဲ့ဆောင်းပါးကိုတင်ပြပေးကြပါမယ်။ဆရာနာသိမ်းပြီးနောက်ပိုင်းကုလသမဂ္ဂအထူးသံခရစ်စတင်းစကရနာဘာဂနာကမြန်မာစစ်အုပ်စုတရားဝင်မှုရလာမှာကိုစိုးရိမ်ပြီးဗန္ဒာရေးအရပြစ်မှတ်ထားအရေးယူဖို့လက်နက်တင်သွင်းမှုပိတ်ပင်ဖို့ပုဂ္ဂလိကဆန်ဆန်ပဲနိုင်ငံသားတပ်တမန်တွေကိုရှင်းရှင်းပုံမှန်မြစ်တာရက်ခံခဲ့တာရှိခဲ့ပါတယ်။ထိလည်းထိရောက်ခဲ့ပါတယ်တဲ့။ဒီလှုပ်ဆောင်ချက်ဟာကုလသမဂ္ဂရဲ့လှုပ်ယှုပ်လှုပ်ဆင်ထိတိုက်မရင်ဆိုင်ရေးချင်းကပ်မှုနဲ့ကွဲလွဲနေပြီးအတိတ်မှာတော့ဘာဂနာပါဝင်မြန်မာပြည်ဆိုင်ရာတပ်တမန်တွေဟာမြမအရေးမှာနှုံဆောက်စည်းခဲ့ကြတယ်လို့ဆိုပါတယ်။ဘာဂနာဆက်အနာမသိခင်အထိ၃နှစ်၃မိုးအတန်တိတ်မထွက်တဲ့တန်တမန်ဗျူဟာကိုကျင့်သုံးခဲ့ပြီး သူလာသမကနဲ့မြန်မာအစိုးရကြောင့်ပေါင်းကူးပေးနိုင်ခဲ့လို့ဒီဗျူဟာမှန်ကန်ခဲ့တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလ1ရက်အာနာသိမ်းပြီးနောက်ပိုင်းသူမရဲ့မဟာဗျူဟာကိုရှင်းရှင်းပွင့်ပွင့်ပြောတဲ့ဗျူဟာအဖြစ်ချက်ချင်းပြောင်းလဲခဲ့ပြီးသူလာသမကရဲ့မြန်မာကြားဆက်ဆက်ပေးရတဲ့သူမရဲ့အခန်းကဏ္ဍကိုလည်းမတွေ့ရတော့ဘူးလို့ဆိုပါတယ်။ပြီးကြတဲ့2လကျော်အတွင်းစစ်တပ်ရဲ့ရာဇဝမှုတွေကိုအထူးအလေးပေးဖော်ပြတဲ့ကြေညာချက်တွေမိတ်ခွန်းတွေတွေးဆမေးမြန်းခန်းတွေကိုသတင်းမီဒီယာတွေကရေးသားဖျက်ဝင်ခဲ့ပြီးလုံခြုံရေးကောင်စီ15နိုင်ငံကိုလည်းမြန်မာကိုနှီးပေါင်းစုံနဲ့စုပေါင်းအရေးယူနိုင်မှုအတွက်မေတ္တာရက်ခံခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။မြန်မာအခင်ချင်းသစ်မှာသူမရဲ့ပြင်းပြင်းထန်ထန်ပြောတဲ့မဟာဗျူဟာတက်နဲ့ပတ်သက်ပြီးဝေဖန်မှုတချို့လည်းရှိနေပါတယ်။အထူးသဖြင့်ဒေသအတွင်းအင်အားကြီးနိုင်ငံတွေကလို့ဆိုပါတယ်။ဒီလိုပြောဆိုခြင်းအပြင်မြန်မာခေါင်းဆောင်အနေနဲ့သူမအကြောင်းဆောင်ရွက်ရမယ့်အခန်းကဏ္ဍကိုထိခိုက်စေတယ်လို့ဆိုပါတယ်။သို့ပေမဲ့လည်းဘာဂနာအနေနဲ့အနောက်အစုကိုချဉ်းကပ်နိုင်ခဲ့ပြီးအထူးသဖြင့်အမေရိကန်ကမြန်မာအာဏာသိမ်းခေါင်းဆောင်တွေကိုစီးပွားရေးနဲ့နိုင်ငံရေးဖိအားတွေပေးနိုင်ခဲ့တယ်လို့ဆိုပါတယ်။2018မှာတာဝန်စတင်ခဲ့တဲ့ဘာဂနာဟာရခိုင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ဗီဂျင်းနမီယားလိုပဲမြန်မာအရေးကိုခပ်ဖွားပဲကင်တွယ်ခဲ့ရတာကဆရာနာသိမ်းယူပြီးနောက်ပိုင်းတစ်စစ်ချိုးပြောင်းလဲခဲ့တာဖြစ်ပါတယ်မြန်မာဗိုလ်ချုပ်တွေဟာသူမရဲ့မြန်မာပြည်ကိုကုလသမဂ္ဂစာနယ်ဧကလေးရင်နဲ့လာရောက်မဲ့တောင်းဆိုမှုကိုလည်းလစ်လျူရှုခဲ့တယ်လို့ဆိုပါတယ်ဧပြီလ10ရက်နေ့မှာတော့သူမအနေနဲ့ဘန်ကောက်ကိုသွားဖို့ရှိနေပြီးမြန်မာပြည်ရဲ့ဖိတ်ကြားရတာကိုလည်းမျှော်လင့်နေတယ်လို့ဆောင်းပါးမှရေးသားထားပါတယ်ဒီဆောင်တော့ www.foreignpolicy.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ဗီအိုမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေးတယ်။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကို့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
ကြောင်ကင်မှာဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမရေးအစီအစဉ်နဲ့တိုင်းရင်သတင်းလာကဏ္ဍတွေကိုနားဆင်ရမှာပါခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာဖြစ်ပါတယ်အရင်ဦးဆုံးဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုကြားကြရမှာပါအာဆီယံနိုင်ငံတွေထဲမှာရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖျောက်ချပြီးတော့ဆက်အာဏာသိမ်းရေးနေရာမှာထိုင်းနိုင်ငံကအကြိမ်အများဆုံးဖြစ်ပါတယ်ဒါကြောင့်မြမခေါင်းဆောင်တွေကလည်းထိုင်းရဲ့အကူအညီကိုလိုလားနေပါတယ်ထိုင်းမြန်မာနဲ့အာဆီယံအခြေအနေကိုဦးအောင်ခင်ကကိုညံဝင်းအောင်နဲ့တူတင်ပြပေးထားပါတယ်
အနာသိပြီမချာမီတက်ချုပ်ကြီးမင်းအောင်လိုင်ကစာရေးပြီးအခုညီတောင်းချောင်းချိုင်းဝင်းကြီးချုပ်ပရာယုဂျန်တို့ချာကဖေဖော်ဝါရီလ10ရက်နေ့ကထုတ်ပေါ်ပြောဆိုပါတယ်ဗိုလ်ချုပ်ကြီးပရာယုထာ2014မှာစစ်အာဏာသိမ်းပြီး2019မှာကျင်းပတဲ့အကြံအပိုင်းရွေးကောက်ပွဲမှာအနိုင်ရလို့ဝင်းကြီးချုပ်ဖြစ်လာသူဟာတက်ချုပ်မင်းအောင်လိုင်ရဲ့ဒီမိုကရေစီလမ်းစဉ်ကိုထောက်ခံတယ်လို့ပရာယုကပြောပါတယ်ဆီယနာဒေဗီနိုင်ငံရေးလှုပ်ရှားတဲ့နေရာမှာအန်တိုနီဗီဖြစ်တဲ့ထိုင်းဗိုလ်ချုပ်ကိုအခုညီတောင်းတာဟာရှေ့ဆောင်လမ်းပြလှုပ်ဆွေးခြင်းတဲ့သဘောဖြစ်နိုင်ပါတယ်။အာနာသိန်းစစ်ကောင်စီခန့်တဲ့နိုင်ငံရေးဝန်ကြီးဦးဝနမောင်ဝင်းရဲ့ပထမဆုံးပြည်ပခရီးဟာထိုင်းနိုင်ငံဖြစ်ပါတယ်။တက်ကြောက်ကြီးစာရေးအခုညီတောင်းပြီးနှစ်ပတ်အတွင်းဦးဝနမောင်ဝင်းဖေဖော်ဝါရီလ24ရက်နေ့မှာဘန်ကောက်ကိုရောက်သွားပါတယ်။ဂါရဝပြည်ရင်ထိုင်းအတွေ့အကြုံကိုသင်ခန်းစာယူဖို့တွားရောက်တာဖြစ်ပုံရပါတယ်။ရွေးကောက်ပွဲနိုင်တဲ့အစိုးရကိုထိုင်းစစ်တပ်ကမကြာခဏဖျောက်ချပေးမဲ့ဒဏ်ခတ်အရေးယူမခံရပါဘူး။ထိုင်းစစ်တပ်မှာဗိုလ်ချုပ်ဦးရီ1600ကျော်ရှိပြီးကြီးပွားချမ်းသာစီးစိမ်တိုးပွားနေတာဗမာစစ်ဗိုလ်တွေသဘောကျစရာဖြစ်နေပုံရပါတယ်
။ထိုင်းစစ်ဝါရီသမားစစ်ဗိုလ်ဟာဗမာအစိုးရဘာလို့လို့မမဈေးကွက်မှာရိုက်စားလို့ရရင်ပြီးရောလို့သဘောထားကြပုံရပါတယ်။1988ချာတီချိုင်းအစိုးရလက်ထက်ကစပြီးဗမာဘူချုပ်တီရဲ့အကြိုက်လုပ်ပေးပြီးရိုက်စားလို့တဲ့လမ်းစဉ်တီထွင်လိုက်တာပါ။မကြာခဏအာနာသိန်းနဲ့အစင်လာရောက်ထိုင်းစစ်ဘုတ်ဟာကိုဂျိုးရှာယာမှာကျွမ်းကျင်လာပါတယ်။နေဆက်ကုန်သွယ်ရေးမှောင်ခိုလုပ်ငန်းစတဲ့စီးပွားရေးလုပ်ငန်းတွေမှာ ငွေပူရှာကြပါတယ်။မျိုးဆက်ကုံသွယ်ရေးကြောင့်ချမ်းသာသွားတဲ့ထိုင်းစစ်ဘိုတွေအများကြီးရှိပါတယ်။နိုင်ငံခြားကစစ်ပစ္စည်းဝယ်ယူတဲ့အခါမှာလဲကော်မရှင်ရကြပါတယ်။ထိုင်းစစ်ဘိုဟာမြေယာအများအပြားပိုင်ဆိုင်ပြီးစီးပွားရေးလုပ်နေကြတာပါ။ဗမာစစ်တပ်မှာလဲမြေယာသိမ်းယူမှုတွေရှိပေမဲ့ပိုင်ဆိုင်မှုကိုခံမှန်းတာမျိုးမရှိသေးပါဘူး
။ဗမာစစ်ဘိုကိုအကြိုက်ပေးပြီးကိုကျိုးရှာတဲ့နေရာမှာထိုင်းစစ်ဘိုတွေဟာကျွမ်းကျင်ပါတယ်။ဒီအချက်ဟာအာဆီယံအသင်းမှာအပြည့်သဘောဆက်ဆံရေးလမ်းစဉ်ဖြစ်လာပါတယ်။အမျိုးသားရေးမူဝါဒနဲ့အပြည့်ပြည့်ဆိုင်ရာစံသတ်မှတ်ချက်ကိုလေးစားတဲ့ထိုင်းအစိုးရဟာဗမာအစ်စိုးရနဲ့ဆက်ဆံရေးအစီအမပြေဖြစ်တတ်ပြီးကိုကျိုးစည်းဝေါ်အဓိကထားတဲ့ထိုင်းအစိုးရကသာဗမာစစ်အစိုးရနဲ့သူတော်ချင်းချင်းတရင်လူတွေပေါင်းဖက်တွေ့ကြပါတယ်။ထိုင်းအစိုးရအဆက်ဆက်ရဲ့မြန်မာပြည်ဆိုင်ရာလမ်းစဉ်ဟာစီးပွားရေးအကျိုးအမြတ်အတွက်နိုင်ငံရေးကစားတာသာဖြစ်တယ်လို့ထိုင်းနိုင်ငံသားရေးဌာနမှာအသည့်40ကျော်အမှုထမ်းခဲ့သူစူရာပေါင်ဂျာယာနမားကစာရန်ရေးမှုပါတယ်
။အာဆီယံအသင်းဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးပြဿနာကိုအာဆီယံအသင်းကပဲဖြေရှင်းလိမ့်မယ်လို့နိုင်ငံတကာအတိုင်းအဝိုင်းမှာယူဆနေကြပါတယ်။ဗမာစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့ရက်စက်ရုပ်မှာတပ်ဖြတ်မှုတွေကိုနေ့စဉ်နေ့တိုင်းမြင်တွေ့နေရတဲ့အာဆီယံအသင်းဟာလက်ပိုက်ကြည့်နေလို့မရတော့ပါဘူး။ဒါကြောင့်ဆန္ဒပြသူတွေကိုပြစ်တတ်နေတာတွေရဆိုင်ဖို့စင်ကာပူနဲ့အင်ဒိုနီးရှားအစိုးရတို့ကအတီးလင်းတောင်းဆိုလာပါတယ်။နိုင်ငံသားကဝင်ရောက်ဆွတ်ဖက်ဖို့အခွင့်အလမ်းမရှိဘူးလို့စင်ကာပူဝန်ကြီးချုပ်ကလည်းပြောပေမဲ့မြန်မာပြည်ကစစ်အာဏာသိမ်းမှုကိုအာဆီယံအသင်းရဲ့ပြဿနာအဖြစ်မြင်လာကြပါတယ်။အာဆီယံအသင်းဝင်တွေအားလုံးပါဝင်လှုပ်ရှားမယ်ဆိုရင်ထိရောက်နိုင်ကြောင်းစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံသားကြီးဝန်ကြီးတွေကမတ်လ26ရက်နေ့ကဂျကာတာမှာကြေညာပါတယ်။အာဆီယံထိပ်သီးညီလာခံခေါ်ယူနိုင်မှုကိုလည်းကြိုးပမ်းနေကြပါတယ်
။ဆီယနာသိမ်းမှုကိုပြည်တွင်းရေးဆိုပြီးရှောင်ရှားနေလို့မရပါဘူး။ထိုင်း၊ကမ္ဘောဒီးယားနဲ့ဗီယက်နမ်ကပြည်တွင်းရေးလို့သဘောထားပြီးအများဆုံးရင်းနှီးထားတဲ့စင်ကာပူနဲ့အင်ဒိုနီးရှားကတော့လက်မခံနိုင်ပုံဖြစ်နေပုံရပါတယ်မြန်မာပြည်မှာစစ်အာဏာသိမ်းတာကိုအာဆီယံအသင်းဝင်တွေအမျိုးမျိုးတုံ့ပြန်ကြပါတယ်မလ29ရက်ကကျင်းပတဲ့တပ်မတော်နေ့အခမ်းအနားကိုထိုင်းဗီယက်နမ်နဲ့လာအိုစတဲ့အာဆီယံသုံးနိုင်ငံရဲ့ကိုယ်စားလှယ်သာတက်ရောက်တာကိုကြည့်ရင်အာဆီယံအသင်းမှာစစ်အာဏာသိမ်းမှုနဲ့ပတ်သက်ပြီးသဘောထားကွဲလွဲနေတာသိတာထင်ရှားပါတယ်အနောက်တိုင်းကဒဏ်ခတ်အရေးယူလို့ဗမာစစ်ဗိုလ်တွေလျှော့ပေးတဲ့အစီအလာမရှိပါဘူးဒါပေမဲ့အပြည်ပြည်ဆိုင်ရာကဝိုင်းဝန်းပြားပင်းနေချိန်မှာတက်ချုပ်မင်းအောင်လိုင်းနဲ့ရင်းနှီးတဲ့ထိုင်းကောင်ဆောင်ဘိုင်းကကြောက်ဝင်ဆောင်ရွက်ပေးနိုင်ရင်မြမအရေးကိုလမ်းစပွင့်ပေးနိုင်လိမ့်မယ်လို့ယူဆသူတွေရှိပါတယ်။ဆန္ဒပြသူတွေကိုမြမစစ်ကောင်စီကနေ့စဉ်တက်ပြတ်နေတာဟာအာဆီယံအသင်းအတွက်မခုံးမတကောင်ကြောက်တလေလုံးပုတ်ရတဲ့အဖြစ်ကိုရောက်သွားနိုင်တာကိုလည်းသတိထားမိကြပုံရပါတယ်ခင်ဗျာ။
ဘောကဲဆွေးနွေးတင်ဆက်တော်တဲ့မြမအရေးသုံးသပ်ချက်ပါခင်ဗျာအခုတစ်ခါမှာတော့ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာအချမ်းဖက်ခံစိတ်တန်ရာကုထုံအကြောင်းကိုပြောပြပေးတာပါတယ်ဆန္ဒပြသူတွေတည်ကြရတဲ့အထိအချမ်းဖက်ပြက်ကတ်မှုတွေကြောင့်ဖြစ်လာနိုင်တဲ့စိတ်တန်ရာကိုတဦးချင်းသို့မဟုတ်အုပ်စုတစုချင်းပြုစုကူတာပေးရတဲ့ချို့ရှိတယ်လို့စိတ်ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဘလို့ကုထုံတွေပါလဲဒီအကြောင်းဩစတြေးလျခြေဆိုင်စိတ်ကျမ်းမာရေးအထူးကုဆရာသမားတော်ကြီးလည်းဖြစ်မြန်မာစစ်တပ်သူတွေရဲ့ဂုံနူးဆောင်ပါမခတူဦးလည်းဖြစ်တဲ့ဒေါက်တာရေမွန်တင်းဝေကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ Okay, သေယောကသူကသမားတော်ကြီးဂုံနူးဆောင်ပါမခဒေါက်တာရေမွန်တင်းဝေခင်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းပြီးမှဒီလူတွေသေချာရတဲ့အထိပေါ့နော်။ပြစ်ခတ်ဖြုတ်ခွဲမှုတွေပြင်းထန်လာတာကြောင့်ဒီစိတ်ဒဏ်ရာအထူးသဖြင့်တော့ဒီ PTSD အကြောင်းပေါ့နော်ပြီးခဲ့တဲ့တပတ်တုန်းကကျွန်တော်တို့ပြောခဲ့တဲ့နေရာမှာဒီလူအများစိတ်ဒဏ်ရာရမှုအတွက်ကုညီပံ့ပိုးမှုအကြောင်းကိုအဓိကထားပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာကြီးဒီလူတဦးချင်းစီအတွက်ဘယ်လိုပံ့ပိုးကုညီနိုင်မလဲဆိုတာကိုအဓိကဆွေးနွေးမှာပေါ့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းအဲ့ဒါကတော့ဥစဉ်လည်းပဲပုစုတစုစုလည်းပဲ solution တော့သူ့မှာရှိတဲ့အတွင်းစိတ်တွေကို systematicallyစပုတ်လုပ်ပြီးတော့ပေါ်ထုတ်ပေးနိုင်ဖို့ကြိုးပမ်းပေးရမယ်။ဒါတော့ therapeutic ခေါ်တယ်ပေါ့လေ။နည်းတွေရှိတာပေါ့လေ။ professional level မှာလုပ်လို့ဖြစ်တဲ့ကိစ္စတွေဖြစ်တာပေါ့။တကယ်လို့ဒီကုလားပေါ်တဲ့ PTSD post traumatic stress disorder စိတ်တရားလက္ခဏာရှိတဲ့လူတွေကနောက် stress တွေဖြစ်နေတယ်။ပြန်မိကြဘူး။အဖန်တလဲလဲပြန်ပြီးတော့မြင်ရောင်နေမယ်၊ကြားရောင်နေမယ်။ညအီလိုမရဘူး၊ချောက်ချားနေတယ်။ဂျင်တုံနဲ့ယောဂဖြစ်နေတယ်။ စကကြနေတယ်သူရဲ့အမှုကျင့်နေရတဲ့အခါအရင်ကမတူဘဲနဲ့ထူကြပြီးတော့ပေါက်ပွဲမှုခဏဖြစ်တယ်စိတ်အကြောင်းတွေညံလို့အားကြီးဖြစ်နေတယ်အဲ့ဒါကိုကျွန်တော်က in therapy ပေါ့လေသူ့ကိုပြင်နာစွာနဲ့နားလည်ပြီးတော့သူ့ရဲ့ခံစားချက်ကိုဇယ်လီတိတုတ်ပေးနေရတယ
်ဟုတ်ကဲ့ဆရာဒီတရားဝင်ဖြစ်တဲ့ဖြစ်တိုက်တဲ့သဘောပေါ့နော်အတိမတ်ပြုလက်ခံနားထောင်ပေးတာမျိုး
ဟုတ်ကဲ့ therapist ဟုတ်ကဲ့သူကနော် former counselor တို့ therapist တို့ psychiatrist တို့ကသူ့ရဲ့ဦးခြင်းတော်ကောင်းသူစိတ်ထဲမှာရှိတာကိုပြောနိုင်ခွင့်ပြောခွင့်ပေးတဲ့အမြင်နဲ့ကျွန်တော်သူ့ရဲ့ feeling ကို ventilate လုပ်ပြရ
ဟုတ်ကဲ့ဆရာဒီဖွင့်အံထုတ်နိုင်အောင်ပေါ့နော်ခံစားရတာတွေကို
ဟုတ်ပါတယ်အဲ့ဒါကိုကျွန်တော်တို့သူ့ရဲ့ course of therapy နဲ့တုတ်ပေးမှာဆိုရင်ဖြည်းဖြည်းဖြည်းဖြည်းနဲ့သူ့ရဲ့အတွင်းမှာရှိတဲ့ခံစားချက်တွေအားဒါသူကတရားဝင်တယ်ငါတို့စီဆိုးတဲ့ဥစ္စာကစိတ်ကိုဆိုးရဆိုးလို့မရဘူးနော်ဒီလူတွေကိုအစ်တန်ခံရတာငါမြင်နေတယ်သူအဲ့ဒီသဘောမျိုးလေးကိုသူ့စိတ်ထဲမှာရှိတာကိုပေါ်ကျူးနိုင်အောင်ပံ့ပိုးပေးရမယ်အဲ့တော့တကယ်လို့ therapist တွေဘာတွေနဲ့မလုပ်နိုင်တဲ့အနေအထားမှာအများနဲ့ဖြစ်နေဆိုလို့ရှိရင်လည်းမိဆွေအပေါင်းတွေရှင်မင်းနဲ့သူကြုံကြည်စိတ်ချတဲ့သူကမိသားစွာနဲ့သူပြောချင်တဲ့စကားကိုပြောလို့ရအောင်ဖန်တီးပေးပြီးတော့သူ့ကိုမှန်မှန်လေးစကားပြောခွင့်ပေးပြီးသူ့ရှင်ရင်းမှာရှိတဲ့ခံစားချက်တွေကိုထုတ်ပေါ်ပြနေလုပ်နေရမယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်သတိပြုတင်တာရောရှိသေးလား
အဲ့ဒီအချိန်မှာဒီလူတယောက်ကစိတ်တက်ကြတဲ့ရောဂါကြီးဖြစ်သွားတယ်အဲ့ဒါလေးကိုလည်းကျွန်တော်နည်းနည်း watch လုပ်ရမယ်တကယ်လို့အရန်စိတ်တက်ကြနေပြီးဝူကြည့်ပြီးတော့ညလည်းမအိပ်နိုင်တော့ဘူးစားတော့လည်းမစားတော့ဘူးအဲ့လိုဆိုရင်အဲ့ဒီကိုပို့ပြီးတော့ကျွန်တော်အနည်းကကုသပေးဖို့တို့ပါတယ်ဘာလို့ကြောက်လို့ဆိုတော့ဒီ PTSD ဆိုတဲ့ယောဂါနဲ့ major depression စိတ်ကြယောဂါဝေဒနာကြီးတဲ့ဒါတော်တော်လေးကိုညင်းညစ်ဆက်တွဲရပါလာတဲ့အချို့ဆိုလို့ဆိုရင်တင်းတိုးလုံးဖြစ်တယ်ပေါ့လေအချို့ကလည်း PTSD ဆိုတဲ့ယောဂါနဲ့ anxiety ဆိုတဲ့ခြောက်ခြားတဲ့စိတ်ပူပန်တဲ့ယောဂါနဲ့ဆက်တွေ့တာရှိတယ်နောက်ခါကျဒီလို trauma ရတဲ့လူခါကျတော့လူတွေကသက်သာမှုကြောင့်သူရှာမှာပေါ့ဗျာဥပမာရေးစားမှုရှိလို့ဆိုရင်အိပ်ဆေးတောက်ပြီပေါ့နော်ရနိုင်မယ်ဆိုလို့ရှိရင်ယောက်ျားတွေပါလေဆိုလို့ရှိရင်လည်းသူရဲ့စိတ်ထဲမှာခံစားနေရတာကိုပြည်ရောက်အောင်အရက်ပြီးသားတုံးတာတို့ဆေးတုံးတာတို့ဖြစ်ပေါ်တယ်အဲ့ဒီကနေပြီးတော့ဆေးဆွဲတာတို့အရက်ဆွဲတာတို့ဖြစ်ပေါ်တယ်အဲ့ဒါလေးကိုကျွန်တော်ကအငြင်းကြေကြေနဲ့ကြည်တန်ပြီးတော့မှလိုအပ်တဲ့နေရာမှာလိုထောင်ပြီးတော့လိုအပ်သလိုသူတို့ကုသပေးဖို့လိုပါတယ်ဆိုတော့ကျွန်တော်ကတော့အထူးကုသပေးနိုင်တဲ့ specialist psychiatrist psychologist ရှိလို့ကျွန်တော်ကောင်းတော့ပေါ့လေအဲ့ဒါမျိုးမရှိဘူးဆိုတော့ trauma counselor
ဟုတ်ကဲ့နားထောင်တိုင်ပင်ဆွေးနွေးနှစ်သိမ့်ပေးတဲ့သူပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီစာကိုနားတဲ့သူတွေကဒီတော့ဝိုင်းကျူးစုပြေဖို့တို့တယ်အဲ့ဒါမှမရှိဘူးဆိုတော့ကိုယ့်ရဲ့အရက်ထက်မှာကိုယ်ချင်းရင်ဒီ PTSD ဆိုတဲ့ခါကတကယ်ရှိတယ် PTSD ကဒါမျိုးဖြစ်နေတော့လေ့လာပြီးတော့နားတဲ့သူတွေကဝိုင်းပြီးတော့ပံ့ပိုးပြီးတော့ပြောင်းလဲပြောင်း support တို့ပေးတယ်ဒီနဲ့ကူညီနိုင်တယ်နောက်တစ်ခုက PTSD ဖြစ်တဲ့သူတွေကနော်တစ်ချိန်တစ်ခါမှာကျန်တဲ့တွေးထောင်တဲ့ခါမှာသူတို့ချင်းချင်း group therapy လို့ဟောမျိုးပေါ့နော်ဒီကိစ္စမျိုးကြုံရတဲ့သူ50ယောက်ကစုပြီးတော့သူတို့ချင်းချင်း group အဖွဲ့ဖွဲ့ပြီးတော့သူတို့ support သူဖြစ်တာကိုကပြောမယ်ကိုဖြစ်တာကိုပြောမယ်ပြောရင်းနဲ့သူ play ရမယ်ပေါ့အဲ့တော့ဒီကိစ္စမျိုးဖြစ်တယ်ဆိုတာကကျွန်တော်ကျမတယောက်တည်းဖြစ်တာပေါ့ဘူးဒါမျိုးခံစားထိတွေ့တဲ့သူတွေတိုင်းကဒီလိုဝေဒနာကိုခံစားတယ်ဆိုတာကိုကသိရခြင်းအပြင်ကိုယ့်ရဲ့ဝေဒနာဒါတူတရားပေါ်နေတယ်ဒီတဲ့မကပို့ပြီးတော့စိုးပြီးတော့ကြိတ်တကြယောဂါတွေဖြစ်တဲ့ပြီးတော့ဈေးဝါလဲအန်တီဒီပရက်ဆန့်လိုပါတော့ပြီးဝဲဘူးလိုရပေါ့လေနော်အဲ့လိုများလို့ဆိုနေအိတ်တန်ရဲ့ဈေးလေးပဲပြီးတော့ပေးပြီးတော့ယာယီအဖြစ်ပေါ့ဒါပေမဲ့ဒီ PTSD ရောမအိတ်နေတဲ့သူကို AC ပေးမယ်ဆိုလို့ရှိရင်လည်းအဲ့ဒီကလွယ်လွယ်ကူကူနဲ့ AC ကိုဆွဲပေါ်နေတာပေါ့လေအဲ့တော့ဒီလိုဖြစ်တဲ့သူတွေကြားထဲမှာခုန drug and alcohol နဲ့ပတ်သက်တဲ့ကိစ္စတွေအများကြီးရှိတယ်ဆိုတော့အဲ့ဒါလေပရိသတ်ဖို့တို့ရပေါ့လေဒါတော့အကြံပေးချင်တာတော့အထူးသဖြင့်တော့ community support ပေးခြင်းအဖြစ်လိုအပ်လို့ရှိရင်အထူးကူဆေးကိုအထူးကူဆောင်ရင်းနဲ့တိုင်ပင်ဖို့ညွှန်ကြားပေးဖို့ refer လုပ်ပေးဖို့အားဖြင့်လိုပါတယ်။အဲ့ဒါပြီးလို့ရှိရင်တော့ဒါက PTSD ဆိုတဲ့ယောဂါရှိပါတယ်ဆိုတာမျိုးကိုလက်ခံပြီးတော့ဒါကလည်းကျွန်တော်လက်ခံဖို့တို့ရတာ။ဒီဟာမျိုးကလက်မခံရင်းနဲ့ကိုယ့်ရဲ့စိတ်ကပြောင်းလဲတဲ့ဥစ္စာကိုကိုနီးကိုဟာနဲ့နားလည်ပြီးတော့ကိုနီးကိုဟာနဲ့ဖြေရှင်းမယ်ဆိုလို့ရှိရင်လည်းယောဂလက္ခဏာကမပြောက်တော့ပြည့်ရေရှည်ဖြစ်သွားမှာပေါ့ဒီအဲ့ဒါ chronic PTSD ဖြစ်သွားတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီပံပိုးကူညီနိုင်တဲ့နည်းမျိုးရှိသေးလား
တို့ကျွန်တော်တတိလုံးအတိုင်းအတာနဲ့ဖြစ်တဲ့ခါကျတော့လေဘလို့နေရာမှာမှပဲဘလို့ချမ်းသာကျေဝါတဲ့တိုင်းမှာပါပဲလုံလောက်တဲ့ specialist တို့လုံလောက်တဲ့ဆရာတို့မဖြစ်နိုင်ပါဘူးမရှိနိုင်ပါဘူးနော်အခုကတယောက်ချင်းတူချင်းဖြစ်တဲ့ကိစ္စပေါ့ဒီတတိလုံးတိုက်တာလည်းဖြစ်တယ်ဆိုတော့အဲ့ဒီလူတွေကိုကျွန်တော်ကုသပေးဖို့ဆိုတော့ကျွန်တော် disaster management လို့ပေါ့ဗျာ disaster ဖြစ်လို့ရှိရင
်ဟုတ်ကဲ့ဒီကပ်ဘေးတန်ပေါ့ဆရာနော
်ဟုတ်ကဲ့ကြည့်ကြသူမုံတိုင်းတိုက်ပြီးတော့လူတွေလာကြီးပေးကြည့်ပြစီရမျိုးဆိုလို့ရှိရင်လည်းအဲ့လူတွေကူညီဖို့ကျွန်တော်ဘယ်လိုနိုင်ငံမှာမှ service အပြည့်အဝမပေးနိုင်ပါဘူးအဲ့ဒီမှာကျွန်တော်က psychosocial support ဆိုတဲ့နည်းနဲ့
ဟုတ်ကဲ့စိတ်ပိုင်းဒီလူမျိုးရေးပိုင်းပံ့ပိုးကူညီပေးတာပေါ့ဆရာနော
်ဟုတ်ကဲ့အဲ့ကိုအချင်းချင်းပြန်ပြီးဆောင်ရှောက်ပေးတဲ့နည်းနဲ့ကျွန်တော်ကုသပေးရပါတယ်အဲ့တော့ဒီအခုချက်ကျွန်တော်မြင်နေရတာလေအခုလက်ရှိဒီ trauma ကြီးကတိကျတဲ့ဥစ္စာတွေကြောင့်ဖြစ်တဲ့လူတွေကိုကိုချင်းရင်နားလေပြီးကိုကူညီဆောင်ရှောက်ပေးဖို့လိုအပ်တဲ့ခါမှာလိုအပ်တဲ့နေရာ ပြတ်ပါပြီဘူးအဲ့အဲ့အစ်စိတ်လိုက်လုပ်ပေးနိုင်မယ်ဆိုလို့ရှင်တော့သက်သာမှုစောရည်စွာရမယ်ပေါ့လေကျွန်တော်ဒီလူတွေမှာကျွန်တော်ပြောခဲ့တာပြန်တစ်ကောက်အောင်လို့ဆိုရင်သူတို့ရဲ့စံစားနဲ့အတွင်းစိတ်ကြီးတဲ့သဘောဟာသူတို့ကိုဒီလိုမတရားလုပ်ခဲ့တဲ့လူတွေဟာပြစ်ဒဏ်ပြန်ခံရတယ်ခံသင့်တယ်ဆိုတဲ့ဥစ္စာကိုကိုကတိထားလို့ရှိရင်အဲ့စနစ်ကိုကျူးဆောင်ပေးနိုင်မယ်ဆိုရင
ကျွန်တော်ပြည်သူပြည်သားတွေပါတာဝန်ရှိတယ်အဲ့ဒါမှလည်းဒီမတရားခံစားတဲ့လူတွေရဲ့စိတ်ကတက်တာမှုရပြီးတော့ဒီသူရဲ့ PDS ကိုကလက္ခဏာတက်တာမှုရမယ်လို့ကျွန်တော်ပြောပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝေမင်းတင်ဆက်သွားတဲ့ကျမအေကနာကိုနားဆင်ကြရတာပါ
ဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကထူးခြားတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ဘီအန်အန်ဝိုင်းနော့သားတွေစီစဉ်တင်ဆက်တဲ့တိုင်းရင်းသတင်းလာအစီအစဉ်ကိုနားဆင်နိုင်ပါပြီခင်ဗျာအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့စစ်တမ်းကြောင့်ထွက်ပြီးတင်းရှောင်နေကြရတဲ့ဖာပွန်ခရိုင် KNU ကရင်မျိုးသားအစည်းအရုံးတပ်မဟာ၅ဒေသကဆစ်ရှောင်တွေအတွက်အစားတောင်းနဲ့ဆေးဝါးတွေအရေးတကြီးလိုအပ်နေပါတယ် စကိုင်းတိုင်းဒေသကြီးကလေးမျိုးတပိတ်ခံတပ်ကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွင်းခဲ့လို့တိတ်ဆုံးထိခိုက်ဒဏ်ရာရရှိမှုတွေများနေတဲ့ဆိုတာနဲ့အပြစ်ရလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်၁၀ဘွဲ့ကနေ CRPH
ရဲ့ဘုံသဘောထားရည်တည်ချက်ကိုကြိုဆိုတဲ့အကြောင်းတွေကိုကြားကြရရမှာပါရှင်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်ဖာပွန်ခရိုင် KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာ၅မှာအာဏာသိမ်းစစ်ကောင်စီတပ်ကလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တာကြောင့် ထွက်ပြေးတိတ်ရှောင်နေရတဲ့စစ်ရှောင်တွေအတွက်အခုချိန်မှာအစားအသောက်နဲ့ကျန်းမာရေးအတွက်ဆေးဝါးတွေအရေးတကြီးလိုအပ်နေပါတယ်။လမ်းပန်းဆက်တွေရေးကြောင့်စစ်ရှောင်ရွာသားတွေရှိတဲ့တချို့နေရာတွေမှာကူညီမှုတွေရောက်ပေမဲ့လည်းအနှဲငယ်တာရောက်ရှိနေသေးတဲ့အတွက်အစားအသောက်နဲ့ဆေးဝါးတွေမလုံလောက်ဘူးလို့ KNU ဖာပွန်ခရိုင်ကကျန်းမာရေးတာဝန်ခံစောညွန့်ဝင်းကပြောပါတယ်။ဒါအပြင်စစ်ရှောင်ပြည်သူတွေအတွက်ထိုင်းနယ်စက်ကလာတဲ့ ကူညီထောက်ပံ့ရေးပစ္စည်းတွေကိုပို့ဖို့ထိုင်းဘက်ကခွင့်မပြုတာကြောင့်ထိုင်းနိုင်ငံမဲဆရေးမြို့နယ်တန်လွင်မြစ်ကမှာရှိတဲ့တောလေထားကျေးရွာမှာကြန့်ကြာနေခဲ့ရပြီးဧပြီလ6ရက်နေ့မှာပြန်ခွင့်ပြုခဲ့တယ်လို့ကရင်ငင်းကြားရေးအထောက်အကူပြုအဖွဲ့ KPSN ကပြောပါတယ်။ကရင်ပြည်နယ်မြောက်ပိုင်းမှာတော့လေကြောင်းအပြင်မြေပြင်ထိုးစစ်ဆင်တိုက်ခိုက်မှုတွေဆက်လက်ပြုလုပ်နေသလိုစစ်ရှောင်ရတဲ့လူထု၂000နီးပါးရှိနေပြီလို့လည်း Free Bamarin Jaga April 9
ရက်နေ့မှာထုတ်ပြန်ထားပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးတပိတ်ခန္ဓာကိုဧပြီလ9ရက်နေ့မနက်မှာစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တာကြောင့်စံနှပြလူဆက်တူဦးသိမ်းဆုံးပြီးတော့အများပြတန်ရာရဖမ်းဆီးခံကြရပါတယ်။ကလေးမျိုးနောက်ဘက်ဗိုလ်ချုပ်လမ်းမပေါ်ကပင်မတပိတ်စခန်းဖြစ်တဲ့တန်ဟန်းတပိတ်ခန္ဓာကိုလုံခြုံရေးတပ်ဖွဲ့တွေကနေအင်အားတုံးပစ်ခတ်ဖြိုခွင်း
တယ်လို့တပိတ်မှာပါဝင်တူတွေကဆိုပါတယ်။ပြီးခဲ့တဲ့မလ28ရက်နေ့တုန်းကလည်းကလေးမျိုးတာဟန်ခန္တကတပိတ်စခန်းကိုလုံခြုံရေးအဖွဲ့တွေကဖြိုခွင်းခဲ့တာကြောင့်9ဦးသေဆုံးပြီးအများပြားဒဏ်ရာရရှိခဲ့ပါတယ်။
နလကြော်ကြာຫນွေဥတော်လာရေလှူရှာမှုစာနာပြပြည်သူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေပြစ်ခတ်ဖြိုခွင်းခဲ့တာမွန်ပြည်နယ်အတွင်းတေဆုံးမှု10ဦးအထိရှိလာနေပါတယ်။တနိုင်ငံလုံးအတိုင်းအတာအနေနဲ့ဧပြီလ4ရက်နေ့ညနေပိုင်းအထိစစ်အာဏာရှင်စန့်ကျင်ရေလှူရှာမှုမှာကြဆုံးခဲ့ရသူစုစုပေါင်း964ဦးရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။မီဒီယာအသီးသီးတို့ရဲ့သတင်းဖော်ပြချက်အရစာနာပြပြည်သူတွေကိုအသံမိုင်းမျက်ရည်ရိုပုံရာဘာကြီးအပြင်ကြီအစစ်နဲ့ပြစ်ခတ်ဖြိုခွင်းမှုကြောင့် จะส่งหมู่ยีตัวเนี่ยที่ใครได้ยาดูตัวมีลาเข้าไปไหมแต่สัญญาอาณาบริเวณภาคตะวันตกยามูรีมาตัวเชียบาบูอคู่ขาสนับยาลุงเอริกาลุยอาอันเนงเงินเนี่ยรับเจ้าจับตะเบยอพเช่อายุอุตะเบยลุเมตะเบยไทน์ตะเบยสติกาตะเบยสังเกตตะเบยเนี่ยยาตะเบยสัตว์เพี้ยนนี่เอ็มยูมิวเนี่ยสั่นเล็กสันนัทพอนี่บาร์เร ชั้นบินเนี่ยเมียวไปนัมรูเนี่ยตีบอลเนี่ยสั่นมาแล้วเมียวไปมาไม่จับพ่อเนี่ยอาซีเอสเอ็ดดูจ้าไต้ปุ่นเรียกเนี่ยงาลงมีลองพิจารณาบีอยู่อันนั้นจะทำนี่บ้าสิบปีเต็งเช้าเนี่ยจะยาวอะไรอีกเรื่องละชาวเวนิกาตีบอลอยู่เนี่ยนัมรูอยู่เนี่ยสั่นมาไต้ปุ่นเรียกพิจารณาพิบวันนี่เรื่อยเนี่ยสั่นเนี่ยพันเนี่ยช้ามาสี่เดือนมันลีอยู่เนี่ยว่าใครมองอยู่ว่าอยู่อันนั้นจะทำนี่บ้าตีบอลอยู่เนี่ยเบกูสิบปีเต็งเช้าเน
နိုင်မှုမှာလူထုဘက်ကရသည့်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့၎င်းတို့ချင်းချင်းကြားဖေဖော်ဝါရီလကတည်းကစည်ရဲသင်းမှနေခဲ့ပြီးတိုက်ပွဲတွေမကြာခဏဖြစ်ပွားနေခဲ့ပါတယ
်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ကျေးရွာမှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်မိခင်ဖြစ်သူနဲ့အတူကလေးငယ်2ဦးသေဆုံးပြီး2ဦးမှာဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်။သေဆုံးသူတွေကတော့အသက်30ကျော်အရွယ်မိခင်ဖြစ်သူဒေါ်အေးအေးသိန်းသားဖြစ်သူအသက်5နှစ်အရွယ်ကိုကိုလင်းနဲ့နှစ်နှစ်အရွယ်မောင်ဆောင်းဝင်းတို့ဖြစ်ပြီးသားကြီးဖြစ်သူအသက်9နှစ်အရွယ်မောင်ဝင်းရလင်းကတော့ပြင်းထန်စွာဒဏ်ရာရရှိခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်။အဲ့ဒီပောက်ကွဲမှုမှာဧပြီလ4ရက်နေ့ညနေပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးတောထဲကဘုံသီးလို့ယူဆရတဲ့စစ်လက်ကြံဘုံတစ်ခုကိုကလေးတွေယူလာပြီးအိမ်မှာထုခွဲကစားနေစဉ်အခုလိုပောက်ကွဲခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကြောကုန်းနဲ့ဘယ်ဖက်ချက်ထောက်မှာဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့မောင်ဝင်းရလင်းကိုတော့ကျောက်တော်ဆေးရုံမှာဆေးကုသပေးနေပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါအပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကင်အဖွဲ့ရဲ့ငင်းကြဲရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အစည်းအဝေးကိုဧပြီလ3ရက်နေ့နဲ့4ရက်နေ့တွေမှာကျင်းပခဲ့ပြီးပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ဘုံသဘောထားယက်တီချက်တွေကိုကြိုဆိုကြောင်းထုတ်ပြန်ခဲ့ပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါဗျ
။ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ဖက်ဒရယ်ဒီမိုကရေစီပြည်ညင်ကိုဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ကြိုးပမ်းမှုတရားဖြစ်ကြိုဆိုတယ်လို့ဖော်ပြခဲ့တာနဲ့ပတ်သက်လို့ PPSD ရဲ့အနေအထားကိုပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဆလိုက်ညာမုံစာခေါင်ကခုလိုပဲပြောပါဗျ
။ PPSD မှာအဖွဲ့အစည်းဖွဲ့ပါပါ။အဖွဲ့အစည်းဖွဲ့ရဲ့အနေအထားတွေကမတူပါဘူး။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အနေနဲ့ဒီမှာတခါသေးနဲ့ပန့်ပူကူပြီးတဲ့အချက်မှာပဲ CRPH နဲ့ဆက်တွေ့လို့ရတယ်။ပူပေါင်းတဲ့အချင်းထိကျွန်တော်တို့ကလုပ်ဖို့တချို့ဖွဲ့စည်းမှာတော်တော်လေးခက်ခဲရှိနေပါတယ်။ဆိုတော့ကျွန်တော်တို့ PPSD စေဖွဲ့တွင်းမှာအဆုံးဖြတ်ပေးတဲ့နေရာမှာ consensus နဲ့တွားတာဖြစ်တဲ့အတွက်အားလုံးလိုက်ပါနိုင်တဲ့အနေအထားနဲ့ကျွန်တော်တို့ကစကလုံးတွေကိုတတိထားကြီးစွာနဲ့ကျူဆူတယ်ဆိုတဲ့အချက်လေးပါပါတို့တော့အဲ့ဒီကျူဆူတဲ့စူပေမဲ့ CRPH ထုတ်ပြန်ခဲ့တဲ့အစုအဖွဲ့အထဲမှာ EAO တွေပါတယ်ဆိုတာသံကံပါတယ်အဲ့ဒီ EAO ထွေးထဲမှာလည်းပဲ NCA စာချုပ်လက်မှတ်ရေးထိုးတဲ့ EAO လေးရှိတယ်လို့ NCA စာချုပ်လက်မှတ်မထိုးသေးတဲ့ EAO တွေလည်းပါတယ်ဆိုတော့ကိုယ်စားထည့်ပြချင်ပါတယ
်အာနာသိန်းစစ်ဆိုရကတရားမဝင်အသင်းလို့တတ်မှတ်ထားတဲ့ CRPH နဲ့ PPSD ဖွဲ့ပူးပေါင်းသွားမယ်ဆိုရင် NCA စာချုပ်လည်းပြတ်သွားမှာဖြစ်တယ်လို့တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်လာနိုင်တယ်လို့တိုင်းရင်းသားလူမျိုးများရေးရာစင်တာဤနဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ပညာမွန်ကအခုလိုပဲဆိုပါတယ
် PCRPH နဲ့လက်တွဲမယ်ဆိုရင်ကျွန်တော်ထင်တာ PPSD ကဒီ NCA ပြတ်သွားနိုင်တယ်နော်ဒီ NCA တောင်းမကဘူးအဲ့ဒီမှာသူတို့ထိုးထားတဲ့ bilateral ပေါ့နော်ပြည်နယ်စစ်ပြခရဆေးရေးစာချုပ်လေအဲ့ဒါလည်းပြတ်သွားနိုင်တယ်အကယ်၍အဲ့ဒီ NCA ရော bilateral ရောပြတ်သွားပြီမယ်ဆိုရင်ဒါကသူတို့ရဲ့ data မှာလည်းတိုက်ပွဲဖြစ်လာနိုင်တယ်
NCA စာချုပ်ကခိုင်ခိုင်မာမာဆက်လက်တည်ရှိနေပေမဲ့လည်းစစ်အာဏာသိမ်းလိုက်တဲ့အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရပ်တသွားတာလို့ဒေါက်တာဆလိုက်ညံမုံစာခေါင်ကအခုလိုပဲဆက်ပြောပါဗျ။ဆို
တော့ကျွန်တော်အမိန်ကတော့ NCA စာချုပ်ကခိုင်မာတယ်ဒီတိုင်းရှိနေပြီ။တိုးတော့ NCA စာချုပ်အရာဆောင်ရွက်နေတော့နိုင်ငံကြီးဆွေးနွေးပွဲဖြစ်စဉ်ငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်စဉ်ကတော့စစ်တပ်ကတစ်ဖက်သက်ဖြစ်ရှိလိုက်တယ်သူတို့ကြောင့်ဒါရပ်တန့်သွားတာဖြစ်တယ
်ငင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကို NCA စာချုပ်လက်မှတ်ရေးထိုးထားကြတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ၊ကရင်မျိုးသားစည်းရုံး KNU DKBA ၊ကရင်ငင်းချမ်းရေးကောင်စီ၊ပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် BNRO ၊မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ၊မွန်ပြည်တပ်ပါတီနဲ့လားဟုဒီမိုကရက်တစ်ပါတီ ADU အစရှိတဲ့ဆယ်ဘွဲ့နဲ့ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်။
ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းတအံပလောင်တပ်ဖွဲ့ TNLA ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA ပူးပေါင်းတပ်တွေနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တို့အကြားတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်နမ်တူမြို့နယ်ကရွာသားတချို့ရွာလုံးကျွတ်စစ်ဘေးတိမ်းရှောင်နေကြရပါတယ်ဒီအကြောင်းကိုတော့အမည်ရဲ့စူးစီးချက်ကိုနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ဧပြီလ6ရက်နေ့ကနမ်တူမြို့နယ်တွင်မန္တလေးကျေးရွာမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားလာတဲ့အတွက်ရွာလုံးကျွတ်ဒီဘောမြို့ပေါ်ကိုစစ်ဘေးတိမ်းရှောင်နေရတယ်လို့နမ်တူမြို့ကဒေသခံတူကပြောပါတယ်
မန္တလေးမှာဆက်ဖြစ်တယ်ပေါ့နော်တိုက်ပွဲကဒီအထူးတစ်ဖြစ်ဖြစ်နေတာကဒီ TNL ရဲ့ SSPP ပူပေါင်းတပ်ဖွဲ့နဲ့အစီအစအစတို့ဖြစ်နေတာနေ့လယ်7နိုင်လောက်စဖြစ်တယ်ရွာသားတွေကတော့ဒီဘောဖက်ထွက်ပြေးသွားတာဘလို့ဒီဘောဖက်ထွက်ပြေးသွားလဲဆိုအစီအစကရွာထဲအရင်ဝင်လာပြီးတော့မှသူကတနက်တွေနဲ့ပြစ်တော့ရွာသားတွေကမနေရတော့မနေရတော့ဒီဘောထွက်ပြေးသွားတာ
ဒီဘောမျိုးကိုရောက်ရှိလာတဲ့ဆစ်ရှာ900ကျော်အတွက်ရေဟောဖုံးလို့ကြီးတင်စာတင်ကြောင်းနဲ့စာတုံးသူရေးရကိုတော်မှာခိတ္တခွေလိုနေထိုင်နိုင်ရေးအတွက်ဒီဘောတိရခန့်တွေယမိယဖတွေအကူညီပေးနေသူတွေကစီစဉ်ပေးထားတယ်လို့ပြောပါတယ်ဆစ်ရှောင်းတွေကိုတွားရောက်ကူညီနေတဲ့ဒီဘောမျိုးလူမှုကူညီရေးတင်းဖွဲ့ဝင်တစ်ခုကတာဝန်ရှိသူတူကတော့
အခုလာတဲ့ရွာကမန္လီရွာပေါ့နော်ဒီဘောရောက်တော့ကျွန်တော်တို့ကဒီမှာစာတုံးသူရေးရကိုတော်မှာရဲ့နောက်ဒီကျွန်တော်ရေဟော်ကျောင်းမှာရဲ့ပေါ့နော်နေရသူတို့ဒီစီစဉ်ပေးကြတာပေါ့နော်အားလုံးပေါင်းဆိုရင်ဟိုတာလောက်ရှိပြီပေါ့900ကျော်ကျော်လေးတော့ရှိအဲအခုကတော့အဓိကဟိုတာပေါ့စားတောက်ကုန်ပေါ့စားတောက်ကုန်ဒီနေ့တော့ကျွန်တော်တို့ကတော့အတန်းနိုင်ဆုံးတော့ဒီဟိုတာပေါ့ဟိုဆန်စီစားပေါ့ရှင်းချက်စရာတွေပေါ့နော်စားတောက်ကုန်တော့လောစဉ်စီစဉ်ပေးကြတာပေါ့နော
်နှစ်ဖက်ကြားဖြစ်ပွားနေတဲ့တိုက်ပွဲချင်းနဲ့ပတ်သက်ပြီးနှစ်ဖက်လက်နက်ကဖွဲ့တွေကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးနမ်တူမြို့နယ်ထဲကမန္လီကျေးရွာပြင်ပန်လုံကြီးရွာမှာလဲတိုင်းသာလက်နက်ကဖွဲ့ချင်းချင်းကြားမလကုံပိုင်းကနေဧပြီလ4ရက်နေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်တိရခန့်တထောင်ကျော်နေရစွန့်ခွာနေရပြီးပန်လုံကြီးရွာကနေအိမ်28လုံးလဲမိလောင်ပျက်စီးခဲ့ရတယ်လို့တိရခန့်တွေကပြောပါတယ်ပန်လုံကြီးရွာကစစ်ချောင်းတွေကတော့အခုခါရေအိုးကြီးရွာပန်လီပြည်ကြီးရွာနဲ့မန်ဆန်ကြီးရွာတွေမှာစစ်ပေးတိမ်းရှောင်နေရပြီးဒီလိုအတွက်လဲစန္ဒရိတ်ခါအမျိုးသမီးတုံးပစ္စည်းတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအဓိကလိုအပ်နေတယ်လို့အကူအညီပေးနေသူများကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်မြန်မာစစ်တပ်ကနေလေရင်နဲ့ဘုံကျဲတက်ခိုက်ခဲ့လို့ထွက်ပြေးတိမ်းရှောင်ရတဲ့ဖပွန်ခရိုင် KNU ကရင်အမျိုးသားအစည်းအရုံးတပ်မှန်ငါဒီဒကစစ်ရှောင်တွေအတွက်အစားတောက်နဲ့ကျမရေးအတွက်ဆေးဝါးတွေအရေးတကြီးလိုအပ်နေပါတယ်စကိုင်းတိုင်းနေရာကြီးကလေးမြို့တပိတ်ခံတပ်ကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်စာနာပြတ်သူ12ဦးထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရရှိဖမ်းဆီးခြင်းခံကြရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
VOA American တန်ကတောက်ကြနေမနေ့ကင်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို barmy.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်တယ်မှာပဲဖမ်းယူနားဆင်နိုင်ပါတယ်။လိုင်းနိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190ဒီဂရီတိုက်ရိုက်ဖမ်းယူနားဆင်နေပါလေ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ဖေဖော်ဝါရီလ1ရက်နေ့ကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကိုအာဏာသိမ်းခဲ့တာကြောင့်ငြိမ်းချမ်းစွာကန့်ကွက်ဆန္ဒထုတ်ဖော်သူတွေကိုမြန်မာစစ်တပ်ကအကြမ်းဖက်နှိပ်ကွပ်နေတာတွေဇက်တိုက်လုပ်နေပါတယ်။မတ်လ29ရက်နေ့ကဆန္ဒပြပွဲတွေဖြိုခွင်းမှုအတွင်းကလေးတရာစင်ကျော်အပါအဝင်လူတရာကျော်သေဆုံးခဲ့ရတာဟာအာနာသိမ့်ပြီးနောက်ပိုင်းသေဆုံးထိခိုက်မှုအများဆုံးဖြစ်ရတဲ့နှစ်တနှစ်ဖြစ်တဲ့အတွက်လုံးဝစိတ်မချမ်းမြေ့စရာဖြစ်ရတယ်လို့သမ္မတဂျိုးဘိုင်ဒန်ကအပြစ်တင်ရှုတ်ချလိုက်ပါတယ်ဒီမိုကရေစီပြန်လည်ဆောင်ကျဉ်းရေးတောင်းဆိုနေကြတဲ့ဆန္ဒထုတ်ဖော်ကြသူတွေကိုနှိပ်ကွပ်တဲ့အနေနဲ့မြန်မာစစ်သားနဲ့ရဲတွေကအင်အားသုံးဖြုတ်ခွဲရမှာ600ထက်မနည်းသေဆုံးခဲ့ရတယ်လို့ AAPPB နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကမှတ်တမ်းတင်ထားပါတယ်။အခုနောက်ဆုံးလူတွေသေဆုံးရတဲ့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်က Twitter ကနေအပြစ်တင်ရှုတ်ချလိုက်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေကလူတွေသေဆုံးထိခိုက်ဒဏ်ရာရအောင်လှုပ်ဆောင်နေတာတွေမြင်ရတဲ့အတွက်စိတ်ပျက်မိပါတယ်။လက်တဆုပ်စာလူတစုအတွက်စစ်အစိုးရပြည်သူတွေရဲ့အသက်တွေစည်သေးနေတာကိုပြသနေတာပဲဖြစ်ပါတယ်။ဝမ်းနဲ့ကြေကွဲရပါကြောင်းကွယ်လွန်သူတွေရဲ့မိသားစုတွေကိုအလေးနဲ့ပြောပြစေ ရဲရင်တက်တီရှိတဲ့မြန်မာပြည်သူတွေကစစ်တပ်ရဲ့အကြမ်းဖက်ဆိုးမှုမှုကိုလက်မခံကြပါဘူးလို့ဝန်ကြီးဘလင်ကင်ကတွစ်တာကနေရေးသားလိုက်တာပါအမေရိကန်ပူးတွဲစစ်ဦးစီးချုပ်များဥက္ကဋ္ဌကြီးတပ်ဗိုလ်ချုပ်ကြီးမတ်မေလီကလည်းကဘာတဝန်းကာကွယ်ရေးဦးစီးချုပ်တွေနဲ့အတူမြန်မာစစ်တပ်ကပြည်သူတွေကိုလက်နက်အင်အားသုံးနှိမ့်နေတာနဲ့ပတ်သက်လို့ပြစ်တင်ရှုံချလိုက်ပါတယ်မြန်မာစစ်တပ်နဲ့အပေါင်းအပါလုံခြုံရေးတာဝန်ရှိသူတွေကလက်နက်မဲ့ပြည်သူတွေကိုလက်နက်နဲ့အင်အားသုံးတိုက်ခိုက်နေတဲ့အတွက်ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်များအနေနဲ့ပြစ်တင်ရှုတ်ချပါတယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။နိုင်ငံတကာစံနေနဲ့အညီတိုက်ခါရှိတဲ့စစ်တပ်ဟာပြည်သူတွေကိုနှစ်နာထိခိုက်အောင်လုပ်ဖို့မဟုတ်ဘဲအသက်အိုးအိမ်စည်းစိမ်ကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်ဝတ္တရားရှိပါတယ်။အကြမ်းဖက်နှိမ်နင်းတာတွေကိုရပ်တန့်ရာရပ်ပြီးဒီလောက်ရတဲ့ကြောင့်ဆုံးရှုံးခဲ့ရတဲ့ပြည်သူတွေရဲ့ယုံကြည်ကိုးစားမှုနဲ့လေးစားမှုကိုပြန်လည်အရယူနိုင်ဖို့ကြိုးစားပါလို့ကာကွယ်ရေးဦးစီးချုပ်တွေကတိုက်တွန်းတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာမကြမီကလူရည်ရနဲ့ချီတေဆုံးခဲ့ရတဲ့အကြမ်းဖက်နှိပ်ကွပ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂတန်တမန်တွေဖြစ်တဲ့ Alice Wiley Munadari Thun နဲ့ Michelle Bachelet တို့ကလည်းအပြစ်တင်ရှုံချကြောင်းပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်ရုပ်သံမှတ်တမ်းတွေအရစစ်တပ်နဲ့ရဲတပ်ဖွဲ့ရဆန္ဒပြလူမှုကိုပြစ်ခတ်လို့ထွက်ပြေးနေကြတဲ့ပုံတွေကလေးငယ်တွေကိုပါမရှောင်ပြစ်တတ်နေတာတွေဟာရှက်စရာကောင်းပြီးတရဲဘောကြောင့်ရက်ဆက်တဲ့လောက်ရဖြစ်လို့ချက်ချင်းရက်တန်းအရက်ဖို့တောင်းဆိုလိုက်ပါတယ်မြမလုံချိုရေးတပ်ဖွဲ့တွေရဲ့ရက်ဆက်တဲ့လောက်ရက်တွေကိုအမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးအပြစ်တင်ရှုံချပါတယ်စစ်အစိုးရအနေနဲ့အကြမ်းဖက်မှုကိုလက်ကင်ထားပြီးစိုးမိုးအုပ်ချုပ်နေတာကိုမဖြစ်မနေရက်တန်းအရက်မှဖြစ်တော်မယ်လို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုထုတ်လင်းခဲ့တာကတော့အခုတော့လည်းအမေရိကန်ဆိုရဲသဘောရအမြင်တွေသာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA ကထုတ်လင်းခဲ့တဲ့အခုတနင်္လာအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်ကြားလိုင်းနိုမီတာ20 25နဲ့32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Strachner Bugner ဟာမြန်မာနိုင်ငံကိုတောင်းရောက်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပံ့ပိုးမှုနဲ့ဆက်ပြီးစ조사နေတယ်လို့အတွင်းရေးမှူးချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကကျက်တဲ့ပရိနေကုလသမဂ္ဂယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သူ့ကိုမြန်မာစစ်တပ်ကနိုင်ငံတွင်းဝင်ရောက်ခွင့်ရောသမရဥဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပါအဝင်အဖမ်းဆီးခံရတဲ့ခေါင်းဆောင်တွေနဲ့ပါတွေ့ခွင့်ပြုမယ်လို့သူကမျှော်လင့်ထားကြောင်းမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်ပြီးငြိမ်းချမ်းတည်ငြိမ်စေဖို့အတွက်မြန်မာစစ်တပ်နဲ့ပြန်ဆွေးနွေးဖို့အသင့်ပြန်ထားတယ်လို့မြန်မာနိုင်ငံကိုအခြေမရေသူတွားရောက်ဖို့အတွက်အသင့်ဖြစ်နေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးချက်ရွေးကောက်တင်မြှောက်ခံထားရတဲ့လွှတ်တော်အမတ်တွေနဲ့တိုင်းဒေသအဖွဲ့အစည်းတွေရဲ့အမြင်ကိုသိရဖို့အတွက်ဗြိတိန်နိုင်ငံကချီးမှုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အသီးသန့်ဆွေးနွေးပွဲကို April 9ရက်တောက်ကြာနေ့မှာကျင်းပမှာဖြစ်ကြောင်းဗြိတိန်နိုင်ငံဆိုင်ရာကုလသမဂ္ဂယုံကကျက်တဲ့ပရင်းနေ့မှာသတင်းထုတ်ပြန်ပါတယ်ပါဝင်ဆွေးနွေးမဲ့သူတွေကတော့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့ဆိုင်းဆမ်ခန်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဒေါ်စင်မအောင် ICC နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့က Richard Hosen နဲ့ကုလသမဂ္ဂမြန်မာနိုင်ငံအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းတို့ဖြစ်ပါတယ်။တောက်ကြာနေ့မြန်မာစံတော်ချိန်ည၈နာရီခွဲနယူးယောက်စံတော်ချိန်မနေ့၁၀နာရီမှာကုလသမဂ္ဂရုံးကနေဓာတ်ရိုက်ထုတ်လွှင့်ပေးဖို့ရှိတဲ့ဒီဆွေးနွေးပွဲအပြီးမှာတော့ Britain တန်မတ်ကြီး Barbara Woodward ကသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိပါတယ်။မြန်မာကြောင်မြတ်ယရနာလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကကျက်တဲ့ပရင်းနေမှာတန်ခတ်အရေးယူလိုက်ပါတယ်။ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးသွားဖို့အတွက်မြန်မာစစ်အစိုးရကညှဉ်းဆန်းနေတာနဲ့ဆန္ဒပြသူတွေတမကဘေးကရပ်ချီနေသူတွေကိုပါအသက်သေးဆုံးတဲ့အထိတိုက်ခိုက်နေတာတွေအတွက်အခုလိုအရေးယူလိုက်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။
ဒီကနေ့မနေ့စတော်လိုရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Chester Mark ဖြစ်ပါတယ်ဒီကနေ့မနေ့အစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းနိုမီတာ32 40 46ကနေတင်ဆက်ပေးကြတာဖြစ်ပါတယ် VOA American တန်ရဲ့ Direct Line အစည်းအဝေးကိုအင်္ဂါနေ့နဲ့ညစနေနေ့ညပိုင်းအစည်းအဝေးမှာလည်းတပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ် Direct Line ဆွေးနွေးခန်းအစည်းအဝေးမှာပါဝင်ဆွေးနွေးလို့ရှိရင်တော့ဖုန်းနံပါတ် 1-239-382-999 ဖြစ်စေ email လိပ်စာbamis@voanews.com ဖြစ်စေဆက်သွင်းနိုင်ပါတယ်။သောရရှင်များနဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်အောင်မြတ်သူပါခင်ဗျာ။
This program has come to